Welcome to the Voice of America in Burmese.
Mingala nya ja ma shin. American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် September 19ရက်ပုဒ်ထူးနေ့ညဖက်9:00နာရီ20:00အစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ။ line number 1925 30နဲ့ VOA ရဲ့ Facebook စာမျက်နှာကနေဖန်ယူနာဆင်နိုင်ပါတယ်။ဒီမှာနောက်လာပါအခုညပိုင်းအစီအစဉ်တွေတောင်းယူသိဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေမှာတော့ Saudi Arabia ကရေနယ်လုပ်ငန်းတွေကိုတိုက်ခိုက်မှုတွေရဲ့လက်ထက်အဖြစ် American ကယူဆထားတဲ့ Iran ပေါ်စီဝိုင်းတန်ခတ်မှုတွေတိုးမြင့်သွားမယ်လို့သမ္မတ Trump ကပြောလိုက်ပါတယ်။ရိုဟင်ဂျာတွေနဲ့လူနည်းစုတွေပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်ရောခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်လည်းအရေးယူခံရနိုင်တယ်ဆိုပြီးနယူးယောက်တိုင်းစင်စာကရေးပါတယ်။ဒီလိုထိတဲ့ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမျက်မှောင်နဲ့တူညီညာပေးမှာပါ
။ကောင်းပါပြီရှင်။ရှမ်းပြည်နယ်မြောက်ပိုင်းနှမ်းဆောင်မြို့အနီးမြန်မာစစ်တပ်နဲ့တအောင်းလက်နက်ကိုင် TNLA တို့ကြောင့်တိုက်ပွဲတွေကြောင့်နေရစွန့်ခွာနေရတဲ့ရွာသား2000ကျော်အိမ်ပြန်မှုအိမ်ပြန်နိုင်ခြင်းနှိစက်ပါပြီလား။
အချင်းနေလည်းကြည့်ပြီးတော့ပြန်ဖို့တော့စီစဉ်ရှိတယ်ဒါပေမဲ့လောလောဆယ်တော့သူတို့မပြန်သေးတော့အရင်အချင်းနေလေးပါလေတက်ရွာကို3-5ရ
က်ဒေသခံတို့ပြောသွားတာပါရှင်နောက်ပိုင်းမှာပြေဆုံးကြပါမယ်ဒီနောက်မှာတော့စစ်ဘေးမငြိမ်းနိုင်တဲ့ရခိုင်ပြည်နယ်ပုံနှကျုံမြို့နယ်ဖက်မှာလည်းမြန်မာတပ်မတော်စစ်ကြောင်းကိုအေးရခိုင်လက်နက်ကိုင်အဖွဲ့ကဘုံခွဲတိုက်ခိုက်ခဲ့တဲ့တဲ့တင်မောင်နှောမြို့နယ်မှာပြည်ခဲ့တဲ့နေ့က ARSC အစွန်းရောက်လို့တပ်ဖြတ်ခံခဲ့ရတဲ့ဟင်ဒူတွေရဲ့တောင်းဆိုချက်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ငံမှာတော့လူလူနဲ့ကျန်းမာရေးဦးကျော်စန္ဒရဲ့မြန်မာအရေးသုံးသပ်ချက်နဲ့အာကစားသတင်းလွှာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့ညဖက်နောက်ဆုံးသတင်းတွေကိုကိုအောင်လေးဦးနဲ့မဆုမြတ်မလို့ကပြောပြပေးကြပါအောင်ရှင
်။ Saudi Arabia နိုင်ငံကရေနယ်လုပ်ငန်းတွေကိုမစ်ဆိုင်းတုံးတွေအဝေးထိန် drone ရင်နေနဲ့တိုက်ခိုက်မှုတွေရဲ့လက်ထက်အဖြစ်အမေရိကန်ကယူဆထားတဲ့ Iran ပေါ်စီးပွားရေးတန်ခတ်မှုတွေတိကျစွာတိုးမြင့်သွားမယ့်အကြောင်းသမ္မတ Donald Trump ကဒီနေ့ပဲပြောလိုက်ပါတယ်။တန်ခတ်မှုတွေကြောင့်အကြီးအကျယ်ထိခိုက်နေတယ်လို့အမေရိကန်ရာရှိတွေကပြောနေတဲ့ Iran စီးပွားရေးပေါ်ချမှတ်ထားတဲ့တန်ခတ်မှုတွေကိုထပ်မံတင်းကျပ်ဖို့ဗဏ္ဍာရေးဝန်ကြီး Stephen Mnuchin ကိုညွှန်ကြားထားတဲ့အကြောင်းသမ္မတ Trump က Twitter လူမှုကွန်ရက်ကနေပြောဆိုလိုက်ပြီးမဲ့အသေးစိတ်ကိုတော့မပြောပါဘူး။ကမ္ဘာရေနယ်ထုတ်လွှင့်မှုရဲ့600ခန်းနှုန်းလောက်ထိခိုက်ခဲ့ရတဲ့ဆော်ရီရဲ့ရေနယ်လုပ်ငန်းတွေထပ်ဝက်လောက်ထိခိုက်ခဲ့ရတဲ့တက်ခတ်မှုနဲ့ပတ်သက်ပြီးဆော်ရီတောင်ဝင်ရှိသူတွေနဲ့ဆွေးနွေးဖို့နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကလည်းဒီနေ့ပဲကြေညာမျိုးကိုသွားနေပါတယ်။ UN ဆွေးရပိုင်းသတင်းဌာနတစ်ခုဖြစ်တဲ့ IRNA ကတော့ဆော်ရီရေနယ်လုပ်ငန်းတက်ခတ်ခံရမှုနဲ့ပတ်သက်မှုမရှိကြောင်းအမေရိကန်ကိုတတ်တပန်သတင်းစကားပေးပို့ထားတဲ့အကြောင်းဒီကနေ့ပဲပြောဆိုလိုက်သလို UN နိုင်ငံပေါ်တစုံတရာအရေးယူလာခဲ့မယ်ဆိုရင်ချက်ချင်းလောက်တဲ့လက်တုံ့ပြန်မှာဖြစ်တဲ့အကြောင်းလည်းသတိပေးထားပါရဲ့။ UN နိုင်ငံကအားပေးကူညီနေတဲ့ရေမင်းနိုင်ငံကစနေနေ့ကဟိုဒီတပုံတွေရတက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်။အမေရိကန်တာဝန်ရှိသူတွေကတော့ရရှိထားတဲ့ထောက်ထားတွေရဟိုဒီတပုံတွေရပြောဆိုချက်ဟာမဖြစ်နိုင်တဲ့အကြောင်းပြောဆိုထားပါတယ်။လီလာသုံးသက်ချက်တွေရတက်ခတ်မှုရရေမင်းနိုင်ငံဒါမှမဟုတ်ရင်လည်းယူရိုနိုင်ငံကလာတာမဖြစ်နိုင်တဲ့အကြောင်းအမေရိကန်ကာဝေးဝန်ကြီးဌာနတာဝန်ရှိသူတယောက်ကမနေ့တုန်းကပဲ VOA ကိုပြောဆိုထားပါတယ်။
အစ္စရေးနိုင်ငံရွေးကောက်ပွဲမှာလက်ရှိရလဒ်တွေအရဝင်းကြီးချုပ်ဘန်ဂျမင်နတန်ယာဟုရဲ့လီကွတ်ပါတီကလွှတ်တော်မှာအမတ်နေရာအများစုနဲ့အစိုးရဖွဲ့နိုင်လောက်တဲ့အခြေအနေမရှိဖြစ်နေပါတယ်။အမတ်နေရာ120ရှိတဲ့ကနက်ဆက်လွှတ်တော်မှာအသာရနိုင်ဖို့အတွက်အမတ်နေရာ68နေရာရောက်နိုင်ဖို့လိုပါတယ်။ဝင်းကြီးချုပ်ကိုအဓိကစိန်ခေါ်နေတဲ့စစ်တပ်အကြီးအကဲဟောင်းဘန်ဒီဂန်ချ်ရဲ့ Blue and White ပါတီကလည်းအလားတူအခြေအနေဖြစ်နေပါတယ်။မဲ85ရာခိုင်နှုန်းကျော်ရေတွက်ပြီးချိန်မှာပါတီတစ်ခုလုံးအနိုင်ရထားတဲ့အမတ်အရေးအတွက်အတူတူဖြစ်နေတယ်လို့အစ္စရေးရွေးကောက်ပွဲကော်မရှင်ရဲ့ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်။နောက်ဆုံးစာရင်းအရပါတီတစ်ခုလုံးအမတ်နေရာ35ရောက်စီအနိုင်ရထားကြပါတယ်။ဝင်းကြီးချုပ်နာဂျာညာဟုကဒီကနေ့အစောပိုင်းတုန်းကသူ့ကိုထောက်ခံသူတွေကိုမိန့်ခွန်းပြောချိန်မှာရွေးကောက်ပွဲပါသူအနိုင်ရပြီလို့မကြေညာသလိုရှုံ့နှိမ့်ပြီလို့လည်းမပြောခဲ့ပါဘူး။လာမယ့်ရက်တွေမှာအာရဗ်ပါတီတွေမပါဘဲဇီယွန်ဝါဒအခြေခံတဲ့အစိုးရကိုဖွဲ့စည်းသွားမယ်လို့တော့ပြောကြခဲ့ပါတယ်။ပြိုင်ဘက်ဘယ်ရီဂန့်ကတော့ပြည်သူအလုံးရဲ့စံတော်ကိုထင်ဟပ်မဲ့ကြဲကြဲပြန့်ပြန့်ညီညွတ်တဲ့အစိုးရကိုဖွဲ့မယ်လို့သူ့ဘော်ထောက်ခံသူတွေကိုပြောခဲ့ပါတယ်။အဂတိလိုက်စားမှုနဲ့ဆွဲချက်တွေကိုရင်ဆိုင်နေရတဲ့ဝန်ကြီးချုပ်နတ်တန်ယာဟုကရွေးကောက်ပွဲမှာသူ့အပြတ်အသတ်နိုင်ဖို့မျှော်လင့်ထားတာပါ။အနိုင်ရရင်သူ့ဘော်ဆွဲချက်တွေကိုကင်းလွတ်နိုင်မဲ့ဥပဒေပြဋ္ဌာန်းမယ်လို့အများကခန့်မှန်းထားကြပါတယ်။လောလောဆယ်အပြတ်အသတ်အနိုင်ရဖို့မရှိတဲ့အတွက်ဘယ်ပါတီနဲ့ညွန်ပေါင်းဖွဲ့မလဲဆိုတာကိုလည်းစောင့်ကြည့်နေကြပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံနန်ဂရာပြည်နယ်ရဲ့မြို့တော်ဂျလာလဘတ်ကအီလက်ထရောနစ်မှတ်ပုံတင်ထုတ်ပေးတဲ့ဌာနမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။ဒီကနေ့နေ့လယ်ပိုင်းမှာပဲမှတ်ပုံတင်ဌာနအဝင်ခိတ်မှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးနောက်တက်ခတ်သူအများပြားရုံးဝင်းနဲ့ဝင်လာခဲ့ကြတဲ့အကြောင်းလဲပြည်နယ်အုပ်ချုပ်ရေးမှူးချုပ်ပြောခွင့်ရသူအတာလူလာကိုချာယန်နီကပြောပါတယ်။တိုက်ပွဲတွေဆက်လက်ဖြစ်ရကအထုတ်တပ်ဖွဲ့တွေရုံးဝင်းကိုဝန်းရံထားပြီးအနည်းဆုံးဝန်ထမ်းတရာဇင်လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့လဲဆိုပါတယ်။မ ပုံနေဌာနဝန်ထမ်းတယောက်ကတော့ပောက်ကွဲမှုစဖြစ်ချိန်မှာသူနဲ့တူတခြားလူတွေတန်ရတဲ့အကြောင်း VOE ကိုပြောပါတယ်။ပြည်နယ်ဥချုပ်ရေးမှူးရပြောခွင့်ရတဲ့သူကတော့တန်ရသူ10ဦးရှိတယ်လို့ပြောပါတယ်။မနေ့တုန်းကပါဝင်မြို့မှာတမန် SF ကန်ဒီရဲ့ရွေးကောက်ပွဲမဲဆိုပဲနဲ့ကပူးမြို့တော်ကတက်ခတ်မှုတွေအတွင်းလူပေါင်း48ယောက်ထက်မနည်းသေဆုံးခဲ့ရပါတယ်။မနေ့တုန်းကတက်ခတ်မှုနှစ်ခုလုံးဟာသူတို့လက်ချက်ဖြစ်တဲ့အကြောင်းတာလီဘန်အဖွဲ့ကကြီးညာခဲ့ပြီးအထူးဖြင့်ရွေးကောက်ပွဲနဲ့ဆိုင်တဲ့လှုပ်ရှားမှုတွေကိုနောက်ထပ်တက်ခတ်မှုတွေလုပ်သွားမယ်ဆိုပြီးတော့လည်းသတိပေးထားပါတယ်
။အမေရိကန်မျိုးသားလုံခြုံရေးအကြံပေးရာထူးအတွက် Robert C. O'Brien ကိုတမရဒေါ်နယ်ထရမ့်ကရွေးချယ်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကယာရုကနေဖယ်ရှားလိုက်တဲ့ John Bolton နေရာမှာအစထိုးမှာဖြစ်ပါတယ်။နိုင်ငံသားရေးဝန်ကြီးဌာနလက်အောက်ကပြန်ပေးဆွဲဖမ်းဆီးမှုဆိုင်ရာဌာနမှာတမရရဲ့အထူးအတန်တမန်ဖြစ်တာဝန်ထမ်းဆောင်နေတဲ့ Robert C. O'Brien ကိုရွေးချယ်ကြောင်းတမရက Twitter ပေါ်မှာရေးသားအသိပေးခဲ့ပါတယ်။နိုင်ငံတကာရေးရာတွေနဲ့ပတ်သက်လို့သူနဲ့သဘောထားတော်တော်လေးကွဲခဲ့တဲ့အတွက်အရင်အမျိုးသားလွန်ကြုံရေးအကြံပေး John Bolton ကိုတမရကယာရုကနေဖယ်ရှားခဲ့တာပါ။Bolton ရဲ့မြောက်ကိုရီးယားမူဝါဒဟာအင်မတန်ဆိုးသလို Venezuela နိုင်ငံနဲ့ပတ်သက်လို့လည်းစီးကြော်တဲ့အပြင်အရေးပါတဲ့တခြားအစိုးရတာဝန်ရှိသူတွေနဲ့လည်းမတည့်ဘူးလို့ Tamara Trump ကပြောခဲ့ပါတယ
် UAE American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ525 kHz 7965ဒိုင်နိုမီတာ32 kHz 9390ညာဒိုင်နိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဒိုင်နိုမီတာ190 kHz 1509လေးပြောထုတ်လွှင့်ပေးပါရစေ
။ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ပုံလုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ရွှေချမ်းမစင်းနဲ့လူနည်းစုတွေပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစိုးရခေါင်းဆောင်ဒေါက်တာဆက်စုကြည်ဟာလူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့အရေးယူခံရနိုင်တဲ့အကြောင်းကုလသမဂ္ဂစုံစမ်းရေးအရှိတွေကိုကိုးကားပြီးနယူးယောက်တိုင်းစ်သတင်းစာကဖော်ပြလိုက်ပါတယ်။ဒါပေမဲ့လည်းကုလသမဂ္ဂစုံစမ်းရေးအရှိဘယ်သူကပြောတယ်ဆိုတာကိုတော့အတိအကျကိုးကားဖော်ပြထားတာမရှိပါဘူး။မနေ့ကကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ FFM နဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထုတ်ကိုယ်ဆောင်ရန်ကြီးလီတို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကလူ့ခွင့်ရေးကောင်စီမှသတင်းစာရှင်းလင်းပွဲကျင်းပရမှာတော့ရွန်ဂျာရင်နဲ့လူနည်းစုတွေပေါ်မြန်မာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်ပြီးအစိုးရကောင်းဆောင်ဒေါက်တာဆန်းစုကြည်မှလည်းတာဝန်ရှိမှရှိဒိန်းတောက်တွေကအဓိကမေးခွန်းထုတ်ခဲ့ကြတာပါ FFN ဖွဲ့ရဲ့ဥက္ကဋ္ဌဖြစ်သူမာဆိုကရီထရူဆမ်မန်ကတော့ကျူးလွန်ထားတဲ့ရေကောက်ရာဇဝတ်မှုတွေအတွက်အဓိကတာဝန်ရှိသူတွေဖြစ်မြန်မာစစ်ကောင်းဆောင်6ဦးကိုစီရင်ပြုစုထားပေမဲ့ဒါပြည်ပစုံနဲ့အစင်မဟုတ်သေးတဲ့အကြောင်းပြောဆိုသွားသလိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်အနေနဲ့လည်းနောက်ပိုင်းဖြစ်လာမဲ့တရားရေးလုပ်ငန်းစဉ်တွေနဲ့သာသက်ဆိုင်မဲ့အကြောင်းသတင်းတောက်တွေကိုဖြေကြားခဲ့ပါတယ်။နောက်ထပ်ပေါ်ဝင်တူးဖြစ်တဲ့ခရစ်စီဒိုတီကတော့မြန်မာနိုင်ငံအတွင်းလူခွင့်ရေးချုပ်ဖောက်မှုတွေကိုအတိတ်ကကင်တွယ်ဖြစ်ရှင်းမှုမြန်မာရတားအစုအမတာဝန်ရှိပြီးမဖြစ်ရှင်းနိုင်မဲ့အချိန်ကြာလာလေးလေးဒေါက်တာဆန်းစုကြည်ဦးဆောင်တဲ့ရတားအစုအနေနဲ့နိုင်ငံတကာရာဇဝတ်မှုကနေရှောင်ထွက်ဖို့မဖြစ်နိုင်တော့တဲ့အခြေအနေကြုံရလိမ့်မယ်လို့လည်းသတိပေးထားပါတယ်။လူခွင့်ရေးချုပ်ဖောက်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာတရားစီရင်ရေးဟာကြံ့ကြံ့နေနေပေမဲ့ဒီမှုတွေဟာ ICC နဲ့ ICJ တို့လိုနိုင်ငံတကာတရားရုံးတွေကိုရောက်နေပြီဆိုတော့ကိုသတိမှုမှုကိုလည်းတိုက်တွန်းနေတာပါ။ရခိုင်ပြည်နယ်မှာ2019ခုနှစ်တုန်းက ARC အစိုးရအဖွဲ့ကိုလိုင်းလံရှင်းလင်းတဲ့စစ်စင်ရေးတွေအတွင်းရိုင်ဂျာတွေပေါ်မြို့ပြတ်တက်ပြတ်တဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်း FFN အဖွဲ့ကသုံးသပ်ထားပြီးနိုင်ငံတကာတရားရုံးတွေကကင်တွယ်ဖို့လည်းတိုက်တွန်းထားတာဖြစ်ပါတယ်။မြန်မာဆွေရတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်အတိအမှတ်ပြုလက်ခံမထားသလိုကုလသမဂ္ဂလူ့ခွင့်ရေးရရှိရေးကိုလည်းပြည်ဝင်ခွင့်ညှင်းဆန်ထားတာဖြစ်ပါတယ်
။ E-secret တောက်သူတွေကြားအဆုတ်ကိုထိခိုက်တဲ့ဂျမားရေးစိုးရိမ်မှုတွေရှိနေချိန်မှာအိန္ဒိယနိုင်ငံတနိုင်ငံလုံးမှာ E-secret ထုတ်လုပ်ရောင်းချမှုကိုပိတ်ပင်ဖို့အိန္ဒိယအစိုးရအဖွဲ့ကအတည်ပြုလိုက်ပါတယ်။အရေးပေါ်အမိန့်တစ်ခုအနေနဲ့ထုတ်ပြန်တဲ့တားမြစ်ချက်အရနိုင်ငံထဲမှာ E-secret တင်ဖို့ထုတ်လုပ်ရောင်းချမှုတွေကိုလုပ်လို့ရတော့မှာမဟုတ်ပါဘူး။ဒီတားမြစ်ချက်ကိုပထမချိန်ချိုးဖောက်သူတွေအနေနဲ့ထောင်ဒဏ်တစ်နှစ်နဲ့ဒေါ်လာ1000လောက်နဲ့ညီများတဲ့ရူပီငွေ3,000ဒဏ်ငွေဆောင်ရမှာဖြစ်ပါတယ်။ E-secret ကိုပိုင်ဆိုင်တာနဲ့ဥပဒေကိုချိုးဖောက်တာဖြစ်ပြီးထောင်ဒဏ်6လကနေဒဏ်ငွေရူပီငွေ5000အထိဒါရိုက်ခံရမယ်လို့ကျန်းမာရေးဝန်ကြီးကလည်း Twitter ပေါ်မှာရေးသားခဲ့ပါတယ်။အသက်18နှစ်အောက်ကလေးငယ်တွေအပါအဝင်လူငယ်တွေကြားမှာ E-secret တောက်လို့ဖြစ်တဲ့ကျန်းမာရေးအန္တရာယ်စိုးရိမ်စရာဖြစ်လာနေတဲ့အတွက်တားမြစ်ပိတ်ပင်ရတာလို့ဗန်နာရေးဝန်ကြီးကသတင်းနောက်တွေကိုပြောကြားခဲ့ပါတယ်။ e-cigarette တွေကိုဆက်လက်အစားတောက်ချင်လို့ထက်စတိုင်ထုတ်တောက်ကြတဲ့အတွက်ကျန်းမာရေးထိခိုက်နိုင်တဲ့အန္တရာယ်ပိုများလာတာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာဗန်ဒါရေးဝန်ကြီးကပြောသွားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်မှာလည်း e-cigarette ထဲထည့်တောက်တဲ့ပျက်ရွေးအရသာကလွဲလို့ကျန်တဲ့အရသာတွေရောင်းချမှုကိုအင်္ဂါနေ့ကစတင်ပိတ်ပင်ခဲ့ပါတယ်။ပုံမှန်ဆက်လက်တောက်တာတဲ့ e-cigarette တောက်တာပိုဘေးကင်းတယ်ဆိုပြီးကြော်ညာနေတဲ့အပြင်အရသာမျိုးစုံထည့်တောက်နိုင်တာကြောင့်လူငယ်တွေကြားမှာပါရေပန်းစားလာနေပါတယ်။ American တဝမ်း e-cigarette ကြောင့်တေဆုံးသူ6ယောက်အပါအဝင်အဆုံးနဲ့ဆိုင်တဲ့ကျန်းမာရေးထိခိုက်နေသူ400နီးပါးရှိပါတယ
်။ကုန်သွယ်ရေးမှာမြန်မြန်ဆန်ဆန်ခွင့်ပြုချက်ပေးထားတဲ့နိုင်ငံတွေစီးကနေဂျပန်နိုင်ငံကိုထုတ်ပယ်လိုက်ကြောင်းတောင်ကိုရီးယားကဒီနေ့ပဲကြေညာလိုက်ပါတယ်။နိုင်ငံခြားကုန်သွယ်ဆိုင်ရာအငင်းပွားမှုတွေကြုံနေရချိန်မှာပဲမကြာခင်ကဂျပန်နိုင်ငံကကုန်သွယ်မှုအဆင့်တန်းလျှော့ချလိုက်တဲ့အပေါ်တောင်ကိုရီးယားကတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။ကုန်သွယ်မှုတွေမှာကန့်သတ်မှုအနည်းဆုံးအဖြစ်လျှော့ချပေးထားတဲ့ဂျပန်နိုင်ငံရဲ့အဖြူအောင်စည်းဝေးနိုင်ငံပေါင်း29နိုင်ငံတွေကအထောက်ခံခဲ့ရပြီးတဲ့နောက်တောင်ကိုရီးယားနိုင်ငံဘက်ကလည်းစစ်ဘက်နဲ့အရက်ပတ်တုံးအရေးကြီးတဲ့ပစ္စည်းတွေပါဝင်ပြပပို့ကုန်တင်ပို့မှုစနစ်မှာအပြောင်းအလဲတွေလုပ်သွားမယ်လို့တောင်ကိုရီးယားကုန်သွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်။ဒုတိယကမ္ဘာစစ်ကာလအတွင်းဂျပန်ကုမ္ပဏီတွေကအာမအလုပ်ကျန်းခိုင်းစေခံရတဲ့တောင်ကိုရီးယားလူမျိုးတွေကိုနှင်နာရေးပေးဖို့တောင်ကိုရီးယားတရားရုံးဆုံးဖြတ်ချက်ကိုလက်တုံ့ပြန်ရမှာဂျပန်နိုင်ငံကကုန်သွယ်ရေးကိုလက်နက်တစ်ခုလိုအသုံးချနေတယ်ဆိုပြီးတော့လည်းတောင်ကိုရီးယားနိုင်ငံဘက်ကစွပ်စွဲထားပါတယ်
။အင်ဒိုနီးရှားနိုင်ငံမှာလောင်ကျွမ်းနေတဲ့တော်မီကြောင့်အိန္ဒိယ၊မလေးရှားနဲ့စင်ကာပူနိုင်ငံတွေအထိမိခိုးတွေလွှမ်းနေပါတယ်။ကျန်းမာရေးအန္တရာယ်ရှိနိုင်တဲ့အထိထူထပ်တဲ့မိခိုးတွေပြန့်လွင့်နေတာကြောင့်အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတို့ကကြောင်းပေါင်းထောင်နဲ့ချီကိုဒီနေ့ပိတ်ထားပါတယ်။မဲမောင်နေတဲ့မိခိုးတွေကြောင့်နှစ်နိုင်ငံလုံးကလေဆိပ်တော်တော်များများမှာလည်းလေယာဉ်ခရီးတွေနှောင့်နှေးခဲ့ပါတယ်။မိခိုးတွေလွှမ်းနေတာကြောင့်ကွာလာလမ်ပူမြို့တော်ရဲ့အထင်ကရပက်ထရိုနက်စ်အမွှာအစာဦးကြီးတွေကိုအဝေးကနေမမြင်ရသလောက်ဖြစ်နေပါတယ်။ဒီနေ့လေလူတန်ရှင်းမှုအရေးအတွေ့တိုင်းတာချက်အရဆူမာထရာအရှေ့ပိုင်းမလေးရှားနိုင်ငံကျွန်းဆွယ်နေရာတော်တော်များများမှာကျန်းမာရေးထိခိုက်နိုင်တဲ့အထိအခြေအနေဆိုးနေပါတယ်။စင်ကာပူမှာလည်းကျန်းမာရေးထိခိုက်နိုင်တဲ့အထိလေလူညဉ့်ဉန်းမှုဖြစ်နေပါတယ်။အင်ဒိုနီးရှားမှာတောင်ယာဆိုင်လေသမားတွေကတောရှင်းမှုမီးရှို့ရာကအခုလိုမထိန်းနိုင်လောက်အောင်တောမီတွေလောင်ကျွမ်းနေတာပါ။ဆူမာထရာနဲ့ဘိုနီယိုပြည်နယ်တွေမှာအကြီးအကျယ်လောင်ကျွမ်းနေတဲ့တောမီကိုနှိမ့်တက်နိုင်ဖို့အတွက်အိန္ဒိယအစိုးရကအင်ဒိုနီးရှားအစိုးရကလုံခြုံရေးနဲ့တာဝန်ရှိသူဒီထောင်ထဲချီအပြင်မိသက်လျင်တွေကိုလည်းမိလောင်ရနေရာတွေစီကိုဆေးလွှတ်ထားပါတယ်ပို့တော်ဟိုးနဲ့ညပိုင်းနောက်ဆုံးရသတင်းတွေကိုကိုအောင်လင်းဦးနဲ့မဆုမြတ်မတို့ကကြီးညာပေးခဲ့တာပါရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook ဆာမျက်နှာ VOA Burmese News မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်တားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစတိုက်တင်ဆက်ပေးသွားပါမယ်ရှမ်းပြည်နယ်မြောက်ပိုင်းနှမ့်ဆောင်မြို့တမရော်နဲ့တအောင်လက်နက်ကိုင် TNLA တို့ကြားတိုက်ပွဲဖြစ်ခဲ့တဲ့တောင်ရိုးဖျားကုန်းတဝိုက်ကိုတမရော်ကပြန်ပြီးသိမ်းယူနိုင်ခဲ့တယ်လို့တမရော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူအရာရှိသူကပြောပါတယ်စက်တင်ဘာလ23ရက်ကစပြီးဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ရှောင်း2000ချော်တိရှိခဲ့ပြီးမကြာခင်သူတို့နေရာကိုပြန်နိုင်လိမ့်မယ်လို့ကုညီဆောင်ရဲ့ပေးနေသူတွေကပြောပါတယ်အပြည့်စုံကိုတော့သတင်းထောက်မဆူဆူကမင်းမြန်ပေးပို့ထားပါတယ်
တမရော်နဲ့တောင်လနဲ့ကိုင် DNA တို့ကြားစက်တင်ဘာလ23ရက်နေ့ကစပြီးနတ်ဆန်မျိုးအနီးဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ရသူတွေ9ရက်အတွင်းမှာ2000ကျော်ထိရှိခဲ့ပါတယ်။တောင်ရိုးစီဘီဘက်မှတိုက်ပွဲဖြစ်ခဲ့တာက DNA တွေဘက်ကအရင်ကမရှိခဲ့တဲ့နေရာမှာဝင်ရောက်နေရယူခဲ့တာကြောင့်မျိုးအရက်လုံခြုံရေးအတွက်ဆောင်ရွက်ခဲ့ပြီးတောင်ရိုးစီဘီကိုထိန်းချုပ်နိုင်ခဲ့တာကြောင့်လုံခြုံတဲ့အနေအထားမှာရှိနေပြီလို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စောမင်းထွန်းကဖူယိုရီကိုပြောပါတယ
်။ DNA တွေကနတ်ဆန်ရဲ့နောက်မြောက်ဖက်မိသားတောင်လောက်မှရှိတဲ့တောင်ယူဘုရားကုန်းတဝက်ဆိုသူတို့ဝင်ရောက်နေရယူခါရရှိပါတယ်အဲ့ဒါကိုတော့မနေ့ကမနေ့6နာရီလောက်မှသူတို့ပြန်လည်ထိန်းသိမ်းထားနိုင်ကြပါတယ
်တမရော်ဘက်ကတောင်ယူဖျားမှရှိနေပြီ DNA ဘက်ကလည်းဆုတ်ခွာသွားပြီလို့ဒေတာခန့်တွေကပြောပါတယ်ဆစ်ဆောင်ပြည်သူတွေရဲ့စားတောင်းနေထိုင်ရေးအတွက်လူမှုရေးအသင်းတွေကကူညီပေးနေပြီးဆယ်ရက်စာလောက်တော့အဆင်ပြေနေသေးတယ်လို့ပြည်မဆိုးနှလုံးသားလူမှုကူညီရေးအသင်းကဦးတင်ဝင်းကပြောပါတယ်။နယ်မြေတည်ငြိမ်ရေးနဲ့ပတ်သက်ပြီးနမ်ဆန်မျိုးအနီးမှာ16ရက်နေ့ထိတော့ပြစ်ခတ်တံတွေကြားခဲ့ရပေမဲ့18ရက်နေ့ကစပြီးတည်ငြိမ်နေပြီလို့သူကပြောပါတယ
်။မနေ့က18ရက်နေ့ကတော့ပြစ်တံမကြောက်ဘူး16ရက်နေ့ကတော့ပြစ်တယ်။ကိုတို့တော်လူနာတယောက်တော့ကြိုးလည်းမရလို့နောက်တော့ပြန်ခောက်ခဲ့ရတယ်။ဒီနေ့တော့ရအောင်ကြိုးပြောတယ်
နေမြေတည်ငြိမ်ရေးနဲ့ပတ်သက်ပြီး DNA တွေဘက်ကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူး။ဆစ်ဆောင်ပြည်သူတွေကဘုံကြီးကျောင်းတွေမှာအနေများပြီးနမ်ဆန်ဘက်မှာဒီကနေ့အခြေအနေတည်ငြိမ်နေပေမဲ့ကျောင်းမဲဘက်မှာတော့လက်နက်ကြီးကြားရဲဆိုတဲ့ပြောဆိုမှုတွေထွက်ပေါ်နေတယ်လို့တောင်အောင်မျိုးသမီးများအဖွဲ့နမ်ဆန်ကလွှင့်ရှိဆန်ကပြောပါတယ်။
ဉာဏ်စံပဲမှာတော့လောလောဆယ်နေနေအနေထားတော့ရှိရဲ့ဒါပေမဲ့ခုနပြောတဲ့မျိုးတောက်မဲ့ပဲမှာတော့ကျမတို့လည်းတိထားတဲ့အပိုင်းတွေရှိရဲ့ဒါပေမဲ့အပေးစေးတော့တည်ပြုနိုင်ဖို့တော့ကျတော့ကျမတို့လည်းစောင့်ရှောက်နေစေတိကျတော့ပြောလို့မရအောင်ဒါပေမဲ့တစ်ခုတော့ရှိတာကဒီဉာဏ်စံပဲမှာနေနေဒီမဲ့ဒေတာခံရရဲ့ပြောဆိုချက်အရဆိုရင်တမတော်ဘက်ကအမှားတင်ရွေးဝန်တာတို့ပြည်သူတွေဝင်တဲ့အပိုင်းတွေရှိရဲ့တောက်မဲ့တမဆိုင်တော့ဒီလက်နေကြီးကြလို့အခြေခံမှုတွေတော့ရှိရဲ့တိကျတော့ကျမတို့လည်းမသိရသေးဘူးဒီမပြုတ်နိုင်သေးဘူးဆိုတော့
တိုက်ပွဲတွေကြောင့်ဆစ်ဆောင်ပြည်သူ2000ကျော်ဟာနေရာ9နေရာမှာအသီးသီးခိုလုံခဲ့ကြပြီးအခုချိန်မှာတော့သူတို့နေအိမ်တွေကိုပြန်ဖို့အတွက်လှိလာနေတယ်လို့တောင်မျိုးသမီးများအဖွဲ့နမ်ဆန်ကလူအီမိုင်ကပြောပါတယ
်တိုက်ပွဲဆောင်ကတော့တချို့အခုတော့အတန်းမသိတော့သူတို့လည်းပြန်ပြီးတော့အခြေအနေလေးကြည့်ပြီးတော့ပြန်ဖို့တော့စီစဉ်ရှိတယ်ဒါပေမဲ့လောလောဆယ်တော့သူတို့မပြန်သေးတော့အရင်အခြေအနေလေးပါလေတက်ရွာကို3-5ရာအမျိုးပြန်ပြီးတော့အရင်သွားစုံစမ်းပေးမှပဲသူတို့ပြန်ဖို့အခြေအနေတော့ရှိတယ်
အခုလိုတိုက်ပွဲတွေကြောင့်ဆစ်ဆောင်တွေနေရဆုံခွာရတာကစီးပွားရေးထိခိုက်တယ်လို့နမ်ဆန်မျိုးနေဒေသခံတအူးကပြောပါတယ
်သူတို့လည်းဒီမှာလာတာဘလောက်တိစီးပွားရေးပြတ်ပြီလဲ4-5ရက်တည်းမှာလာနေရတဲ့ကြာစီးပွားရေးလည်းထိခိုက်တယ်လူမှုရေးလည်းထိခိုက်တယ်ဘာမှလို့လို့မြတရတရဒီမှာလုံးဝလက်ဖက်လုပ်ငန်းနေဆိုလို့ဘလောက်တိမျက်နာဝပြဲအဲ့ကလူတွေစိတ်တော့ကလည်းရမ်းများတယ်ဒါကြောင့်မလို့ဆောင်းငင်းငင်းတိတ်နေကျင်တယ်တိတ်နေကျင်တဲ့အိဗယ်ဒီအားလုံးငင်းငင်းနေကျင်တယ်ဒါပဲဘာမှအတမကြားကြောအတမလာမကြားကြင်
စက်တင်ဘာလ23ရက်နေ့ကစပြီးဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဆစ်ဆောင်ပြည်သူတွေဟာစရံကြီးပန်စမိန်84မိုင်ကရားကြီးနဲ့ပန်စရီမှာရှိတဲ့နေရာတွေမှာအသီးသီးဝင်ရောက်ခိုလုံခဲ့ကြတာပ
ါစုစုသတင်းပေးပို့တော့ပါရှင် VOA မြန်မာပိုင်းကနေပို့ထုတ်နေကြပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်သောတာရှင်များရှင်စီရပတိပခမငိမ့်နိုင်တဲ့ရခိုင်ပြည်နယ်တွင်ပုံနှချုံမြို့နယ်ဖက်မှာမြမတက်မတော်စစ်ကြောင်းကိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကနေဘုံခွဲတက်ခိုက်ခဲ့တယ်လို့အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒီကနေ့ပါဆိုပေါ်နကျုံမြို့နယ်အတွင်း၃ရက်ဆက်တိုက်ဘုံခွဲတက်ခတ်မှုဖြစ်ပွားခဲ့တာပါအလားတူကြောက်တော်မြို့နယ်အတွင်းမှာလည်းမြေမြုံမိုင်းနှင်းမိခဲလို့အမျိုးသမီးတူထိခိုက်ဒဏ်ရာရှိခဲ့ပါတယ်အခြေအနေအသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကိုအင်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါရခိုင်ပြည်နယ်ပေါ်နကျုံမြို့နယ်ဘက်မှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကနေမြမတပ်မတော်စစ်ကြောင်းတစ်ခုကိုဒီကနေ့မိုင်းခွဲတက်ခတ်ခဲ့လို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်တပ်မတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဟိုင်းမှာကန်းဟာလည်းရှင်နေတော့နေတဲ့စစ်ကြောင်းတောင်းမိုင်းဆက်ပြီးတော့မှာမိုင်းဆက်တိုက်ခိုက်တာပေါ့အဲဒီမှာဟာမိုင်းဆက်ဆိုတာနဲ့ဒီကြီးကိုပဲခဏလေးပဲဖြစ်ပြီးတော့ပြေးသွားဘာမှမကြောက်
ဒီနေ့မနက်ပိုင်းဗိုလ်နေကျုံမြို့နယ်ရုံငူရွာနယ်ကြောက်စိတ်ရွာကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်နှစ်ဖက်တိုက်ခိုက်မှုမရှိဘူးလို့ဗိုလ်မှူးကြီးဝင်းစောဦးကဆိုပါတယ်ဗိုလ်နေကျုံမြို့နယ်ရုံငူရွာနယ်ကြောက်စိတ်ရွာကြားတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခတ်ခံရတဲ့အခြေအနေကိုဒေသခံတို့ကအခုလိုပြောပါတယ
်မနေ့၆လရောက်မှာစစ်ကြောင်းကိုမိုက်ခွေတိုက်ခိုက်တာစစ်ကြောင်းကဝိတိကတက်လာတာရုံငူရွာကကြောက်စိတ်ဆိုတဲ့ရွာကိုလာရင်းလမ်းမှာအဲ့ဒီမှာကားလမ်းနဲ့ရထားနဲ့အပြိုင်ရှိတယ်ဆိုရထားနဲ့ပေးမှာမိုက်ပေါက်တာမိုက်ကအကြီးကျယ်လုံးလို့ပြောတယ်
ဒီခိုင်လက်နက်ကင်အေဘက်ကတော့ဘုံနေကျိုးနဲ့ရုံးငူရွာဘက်တိုက်ပွဲဖြစ်ပွားကြောင်းအေဖွဲ့ပြောခွေရခိုင်တုခကအတည်ပြုပြောပါတယ
်။ဘုံနာကျောင်းမျိုးနဲ့ဒီရုံးငူနဲ့ဒီကြောက်စိတ်ကြပေါ့အဲ့ဒီမှာဒီမနေ့ပိုင်းကနေပြီးတော့တိုက်ပွဲဖြစ်တာရှိတယ်ဆိုပြီးတော့အတင်းတော့လာတယ်။ဒါပေမဲ့အတိအကျရှင်းလင်းတဲ့ပုံတက်မှာပြီ
ဘုံနေကျိုးမျိုးနဲ့အတွင်းမနေ့ကလည်းပြင်းလျားရှိရွာနဲ့အောင်စိတ်ဆိုတဲ့ရွာကြားမြန်မာစစ်တပ်ရဲ့စစ်ကြောင်းမိုင်းခွဲတိုက်ခတ်ခံရသလိုစက်တင်ဘာလ15ရက်နေ့ကလည်းလက်မဆက်ရွာကမင်းစီချောင်းသွားလမ်းမှာမိုင်းခွဲတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီကနေ့မနက်ပိုင်းမှာလည်းကြောက်တော်မြို့နယ်ချောင်းလူကျေးရွာဘက်မှာမြေမြုပ်ပုံပေါက်ပွဲခဲ့လို့အမျိုးသမီးတို့ဆံရပြင်းထန်ရရှိခဲ့တယ်လို့လူနာရဲ့ဆွေမျိုးသားချင်းတို့ကအခုလိုပြောပါတယ်
ကျေကငါပြည်တော်လေးကိုမြစ်ပတ်ခုတာမြေကုံတော်အဲ့ဒီအဲ့ဒီမှာပဲမိုင်းနေမိတယ်ဆိုပါတော့စစ်တပ်ကယူသွားတယ်မနေ့ကလေးကတည်းကရေးဖို့ပြောပြောကားကယူပြီးတော့သူတို့စစ်တပ်ယူသွားတယ်တဲ့
မြေမြုပ်ပုံနေမိတဲ့အတွက်ခြေထောက်မှာဆံရပြင်းထန်ရရှိခဲ့လို့စစ်တွေစေယုံကိုအရေးပေါ်ပို့ဆောင်ခဲ့ရတာပါရခိုင်ပြည်နယ်တွင်မိုင်းပောက်ကွဲမှုကြောင့်အရသားတွေတေဆုံးထိခိုက်တန်ရာရတဲ့ဖြစ်စဉ်တွေကလည်းများပြားလာနေသလိုပောက်ကွဲမှုဖြစ်စဉ်တိုင်းဘယ်ဘက်ကနေထောင်သားတဲ့မိုင်းဖြစ်ကြောင်းထုတ်ဖော်ပြောတာမျိုးတော့မရှိခဲ့ပါဘူးမနေ့ကမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့မြန်မာငင်းချမ်းကြီးကိုယ်စားလှယ်ဖွဲ့တို့ရှမ်းပြည်နယ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးခဲ့ရမှာတိုက်ပွဲလျှော့ချရေးနဲ့တိုက်ပွဲထပ်မံမဖြစ်ပွားရေးပါဝင်အချက်ရှိချက်ကိုနှစ်ဖက်ဖွဲ့တွေကသဘောတူညီချက်ရရှိခဲ့ပေမဲ့ရခိုင်ပြည်နယ်တွင်းမှာတော့စီရင်မရတတ်နိုင်သေးပါဘူးရခိုင်ပြည်နယ်တွင်းအခြေချရေးဟာအဓိကရည်မှန်းထားတဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့နဲ့ရခိုင်ပြည်နယ်မှာအေအေဖွဲ့တည်ရှိမှုကိုတပ်မတော်ကလက်ခံမဲ့အရေးလက္ခဏာမတွေ့ရသေးသလိုရခိုင်ပြည်နယ်ကိုအပြစ်ခတ်ရစေးရေးဒေသဖြစ်မတတ်မှတ်သေးတာကြောင့်တိုက်ပွဲရတဲ့ရေးဟာမရေရာတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ
။နိုင်ကုန်အိမ်တရင်ပြပို့တော်တာပါရှင်။ခုတော့ ARSA လက်နက်ကိုင်တွေအသက်ခံရတဲ့ဟိန္ဒူဘာသာဝင်တွေရဲ့တောင်းဆိုချက်တရင်တင်ပြချင်ပါတယ်။ချိခိုင်ပြည်နယ်မောင်နှုံမြို့နယ်မှာလွန်ခဲ့တဲ့နှစ်နှစ်တုန်းက ARSA အစွန်ရောက် လက်နက်ကိုင်းတွေရဲ့တပ်ဖြတ်မှုကြောင့်တိတ်ဆုံးခဲ့ကြရတဲ့ဟိန္ဒူဘာသာဝင်တွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့နဲ့မတရားသဖြင့်အသက်ခံရတာတွေကိုနိုင်ငံတကာဘက်ကအသိအမှတ်ပြုပေးဖို့ဟိန္ဒူဘာသာဝင်တွေဘက်ကတောင်းဆိုလိုက်ပါတယ်။ရန်ကုန်မြို့မှာကျင်းပတဲ့ရခိုင်ပြည်နယ်အတွင်းဟိန္ဒူဘာသာဝင်တွေတပ်ဖြတ်ခံရတဲ့နနေ့ပြည့်အခမ်းအနားမှာအဲ့ဒီလိုတောင်
င်မောင်နှောဒေတာတွေကနေဆက်ရေကင်းစခန်းတွေနဲ့လုံခြုံရေးအခြေစိုက်စခန်း30ကို ARSA အကြံဖတ်အဖွဲ့ကလူအင်အားသုံးပြီးကြပြိုင်နဲ့တဲ့အကြံဖတ်တိုက်ခိုက်မှုတွေဖြစ်ပွားချိန်မှာအာစာအကြံဖတ်အဖွဲ့ကမောင်နှောမြို့နယ်မြောက်ပိုင်းရဲဘော်ကြားကျေးရွာအနီးမှာဟိန္ဒူဘာသာဝင်အယောက်100ကျော်ကိုတပ်ဖြတ်ခဲ့ပါတယ်။ဒီလိုတပ်ဖြတ်ခံခဲ့ရမှုကြောင့်တိုက်ဆုံသူတွေအတွက်ရည်စူးပြီးဒီကနေ့ရန်ကုန်မြို့မှာစုတောင်းပွဲအခမ်းအနားကျင်းပတာပါ။ဒီလိုကျင်းပရတာကစိတ်ပိုင်းရုပ်ပိုင်းဆိုင်ရာထိခိုက်ခဲ့သူတွေအတွက်တရားမျှတမှုရဖို့နဲ့အကြမ်းဖက်တပ်ဖြတ်ခံခဲ့ရလို့တိုက်ဆုံခဲ့တဲ့ဟိန္ဒူဘာသာဝင်တွေသူတို့မိသားစုဝင်တွေကိုလူသားချင်းစာနာထောက်ထားမှုအကူအညီတွေပေးဖို့နဲ့မတရားသဖြင့်အသက်ခံခဲ့ရတာတွေကိုနိုင်ငံတကာဘက်ကအတိအမှတ်ပြုပေးဖို့တောင်းဆိုခဲ့ကြပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးဥက္ကဋ္ဌဦးနန္ဒာကတော့အသားအရောင်လူမျိုးမခွဲကြပဲမတရားသဖြင့်အသက်ခံခဲ့ရတာတွေကိုနိုင်ငံတကာဘက်ကအတိအမှတ်ပြုပြီးတရားမျှတမှုကိုရှာပေးဖို့တောင်းဆိုသွားပါတယ်
။ဟိန္ဒူဆိုရင်အားလုံးနဲ့ငြိမ်ငြိမ်ချမ်းသာတဲ့နေတဲ့လူမျိုးပါ။အဲ့ဒါလေးပဲပြောချင်ပါတယ်နော်။အားလုံးဖြစ်တဲ့ကိစ္စကိုတခြားကိစ္စတွေကြီးညာတဲ့တွေ့ရတဲ့ဖတ်ရတဲ့ဒီကိစ္စတစ်ခုမှနိုင်ငံသားခင်ဗျားတို့နိုင်ငံသားဒရင်တောက်လည်းမပြောနိုင်ငံတကာအစိုးရလည်းဘာတစ်ခုမှမကြီးညာဘူး။အဲ့ဒီတော့ကျွန်တော်တို့ဟိန္ဒူပူဇော်စိတ်မပါ
။ရခိုင်ဒေသမှာဩဂုတ်လ25ရက်နေ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပြီးတဲ့နောက်အကြမ်းဖက်သမားတွေရဲ့ဖမ်းဆီးတပ်ဖြတ်ခံခဲ့ရပြီးကြန့်ရှိရဲ့မိသားစုဝင်အချို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဖမ်းဆီးခေါ်ဆောင်သွားကာအတင်းအကျပ်အစ္စလမ်ဘာသာတွင်းကိုတွတ်သွင်းတာတွေလုပ်ခဲ့တယ်လို့ဖမ်းဆီးခံအမျိုးသမီးတွေကပြောပါရယ်။ဒါ့အပြင်ပြစ်ခတ်တပ်ဖြတ်မှုတွေမှာအားနွယ်တဲ့အမျိုးသမီးတွေပါတပ်ဖြတ်ခံခဲ့ရတာတွေလူမမယ်ကလေးတွေပါအသက်ခံခဲ့ရတာတွေရှိတယ်လို့သူတို့ကဆိုပါတယ်။ဒီလိုတပ်ဖြတ်ခံခဲ့ရပေမဲ့နိုင်ငံတကာဘက်ကလစ်လူရှုမျက်ကွယ်ပြုထားတယ်လို့ဟိန္ဒူလူမှုကူညီရေးအဖွဲ့ဦးဆောင်ကော်မတီဝင်ရာဂူးနေမြင့်ကပြောဆိုလိုက်ပါတယ်
။အဲ့တော့လူသားတွေစာနာထောက်ထားတယ်ဆိုတာကျွန်တော်တို့ဟိန္ဒူတွေမပါဘူးလားဆိုပြီးမေးရမလို့လို့စိတ်ကောင်းကြလို့မဖြစ်ဘူး။တလားမစားဖြစ်ပြီးတလားမတိုင်ခင်เนี่ยကျွန်တော်ကတောက်လျှောက်တာကိုသိအောင်တက္ကသိုလ်ကမီဒီယာတွေအကုန်လုံးကျွန်တော်တို့ပြောတယ်။ဒါပေမဲ့ကျွန်တော်တို့အခုကတောက်လျှောက်ပြုလာခဲ့ကြတယ်။ပြူလာတာမှာဒီ6လလောက်ကြာပြီးတော့ဒီ Amnesty International AI ကနေဒီကိစ္စဟုတ်ပါတယ်လို့ထုတ်ပြန်မှလာရင်တချို့မီဒီယာတွေကဒါကြီးကိုထုတ်ပြန်ကြတယ်ထုတ်ပြန်လို့ဆိုတော့ထုတ်ပြန်ရုံလေးပဲကျွန်တော်တို့တွေကစာနာတာလူသားချင်းစာနာတာထောက်ထားတာငဲ့ညာတာတနာတာဒီလိုတက်တာဆိုတဲ့ဟာဘာမှမဟုတ်ဘူးမတွေ့ရအောင်ဘာမှကျွန်တော်တို့ကြည့်ရှုကျွန်တော်တို့ဟိန္ဒူဒုက္ခသည်တွေကိုကြည့်ရှုလာကူညီလာဘာညာဆိုတာလည်းဘာမှမရှိတော့ပါပဲ
လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံတွင်မှာဟိန္ဒူဘာသာဝင်အယောက်400နီးပါးရှိနေပြီးမြန်မာနိုင်ငံကိုပြန်လာဖို့စောင့်ဆိုင်းနေတာတစ်နှစ်နီးပါးရှိနေပေမဲ့အခုချိန်ထိပြန်လာခွင့်မရသေးဘူးလို့သူကဆိုပါတယ်။သူတို့ပြန်လာဖို့အခက်အခဲရှိနေတာနဲ့ပတ်သက်လို့ဟိန္ဒူလူမှုကူညီရေးအဖွဲ့ဦးဆောင်ကော်မတီဝင်ရာဂူးနေမင်းကအခုလိုဆက်ပြောသွားပါတယ်
။ဒုက္ခတွေရတယ်လာခြင်းနေရတာနှစ်နဲ့ချိန်နေပြီ။တနည်းကြုံနေပြီအထုပ်ဘိုးပြင်ပြီးစောင့်နေတာဒီဘက်ကမြန်မာနိုင်ငံအစိုးရကလည်းသူတို့လာရင်သူတို့အတွက်ဆိုဘယ်နေရာပါဆိုအကုန်စောက်ပြီးတော့အစင်တွေကြီးလုပ်ပြီးစောက်ထားပြီးပါပြီ။ဟုတ်လျှောက်အဲ့လောက်ဖြစ်နေတယ်အဲ့တော့ဒါပေမဲ့အဲ့လောက်ပြောနေကြတဲ့ကအခုသူတို့လာလို့မရသေးဘူးဆိုတော့အဓိကကတော့ဘင်္ဂလားဒေ့ရှ်ဘက်ကအစိုးရနဲ့ပတ်သက်သွားပြီ။ဘင်္ဂလားဒေ့ရှ်အစိုးရကယနေ့ချိန်ထိသူတို့ရှိကိုလာပြီးတော့အဲ့မှရှိတဲ့ Travel RC တို့အဖွဲ့တွေကယနေ့ချိန်ထိလာပြီးကိုရိုဟိန္ဒူကမ်တွေကိုလာပြီးတော့ဟိုပြန်မာလာစုနေဖို့နေတာစရင်လာကောက်တာပါညာဘာမှမရှိဘူး။အဲ့တော့အခုချိန်ဆိုလာဖို့မရသေးပါဘူးနော်။
2018ခုနှစ်ဩဂုတ်လကရခိုင်ပြည်နယ်မှာတကြော့ပြန်ဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာ9သိန်းလောက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတယ်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကခန့်မှန်းပြောဆိုနေတာတွေရှိပါတယ်။မြန်မာအစိုးရကတော့တစ်ဖက်နိုင်ငံကိုထွက်ပြေးသွားသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုတာကိုအတိအမှတ်မပြုပေမဲ့ဒီလူတွေနေရပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်မှုတွေလုပ်နေတယ်လို့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေနဲ့ပါပူးပေါင်းဆောင်ရွက်နေတာတွေရှိပါတယ်ရှင်။
ကျွန်တော်ကောက်ဝေးဦးကြီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ဖြစ်ဆေးရုံတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်။ဝတ်ပြုဆူတောင်းခွင့်ပိတ်ပင်ထားတဲ့ဗလီအချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါ။ အခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြိပခတွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒါန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာရာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမယ့်လူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်တဲ့လူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတရက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
။လာမယ့်စနေနေ့ည9:00 နာရီတိုင်းလေးလိုင်းဆွေးနွေးခန်းမှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။အခုတော့ကချင်ပြည်နယ်မှာကျင်းပတဲ့တိုင်းရင်းမီဒီယာညှိလာခံသတင်းဖက်ဆက်ရအောင်ပါ။ကချင်ပြည်နယ်ညချီနာမြို့မှာကျင်းပတဲ့တိုင်းရင်းမီဒီယာညှိလာခံကသတင်းအချင်းသတင်းအချက်အလက်ရပိုင်ခွင့် Right to Information ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့အတွက်တောင်းဆိုလိုက်ပါတယ်။ဒီဥပဒေပြဋ္ဌာန်းနိုင်ရင်အတွက်လည်းညှိလာခံကိုဦးဆောင်ကျင်းပတဲ့ Burma News International Multimedia Group အနေနဲ့အရန်ပတ်လူမှုအဖွဲ့အစည်းတွေသက်ဆိုင်ရာမီဒီယာအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်သွားဖို့ပြင်ဆင်ထားပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကညချီနာမြို့ကနေအခုလိုသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီလ16ရက်နေ့ကနေ18ရက်နေ့ထိ3ရက်ကြာကျင်းပတဲ့တက္ကသိုလ်အကြိမ်သတင်းမီဒီယာညီလာခံကဆုံးဖြတ်ချက်4ရက်ချမှတ်ခဲ့တယ်လို့တောင်းဆိုချက်6ရက်ကိုထုတ်ပြန်လိုက်တာပါဒီတောင်းဆိုချက်တွေထဲမှာအရေးကြီးဆုံးတောင်းဆိုမှုကို BNI ရဲ့မူဝါဒရေးရာဥက္ကဋ္ဌနန်းဖောကြီးကအခုလိုပြောဆိုပါတယ
်တောင်းဆိုချက်များတောင်းဆိုချက်နဲ့ပတ်သက်တာဒီအချက်အလက်ရပိုင်ခွင့် Right to Information ဥပဒေကိုအမြန်ဆုံးစတင်ပေးတဲ့တောင်းဆို
ဒီတောင်းဆိုချက်ရရှိဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ့်အခြေအနေကိုအခုလိုဆက်ပြောပါတယ်
။ Right to information ဆိုတာဒီနေ့တက်ကလာနေပါဆိုလို့ရှိရင်ဒီမှာလည်းအခြေအနေတွေကမာနကမင်းရည်ဖွင့်ရဲ့ဖြစ်ဆိုတော့ဆိုတော့တစ်ဖက်ကလည်းရဖက်ဖွဲ့တွေနဲ့လည်းထားဖို့သိရှိနားလည်အပေါ်မှာရဖက်ဖွဲ့တွေအားလည်းဒီ Right to information ကိုသူတို့ research လုပ်ပြီးပြတာရှိတယ်။ဆိုတော့ BNI နေနဲ့ကလည်းဒါမီဒီယာတွေကစုဖွဲ့တစ်ခုဆိုတဲ့အခါကျတော့ဒီရည်လာကံလာနေပြီးတော့အခြေခံပြောပါတော့ BNI နေနဲ့ကဒီ right to information ဥပဒေပေါ့နော်အဲ့ဒါကိုညံပြတဲ့ဟိုအတွက်ကိုကျွန်တော်တို့က CSU နဲ့လည်းပူပေါင်းလုပ်ဆောင်တော့တိုက်တွန်းသွားမယ်အဲ့ဒီ biology နဲ့လုပ်သွားမယ်နောက်ပြီးတော့ research လို့ရှိရင်ဒီမှာနိုင်ငံမှာဆိုလို့ရှိရင် media development conference ဆိုလုပ်ပြီးလုပ်နေကြရှိပါတယ်အဲ့ဒီမှာဆိုလို့ရှိရင်ဆိုတော့လည်း BNI နေနဲ့တက်ရောက်ပြောထားတော့ညံပြတဲ့ဟိုအတွက်တိုက်တွန်းသွားမယ်ဆိုတော့အဲ့ဒီလိုဆက်ရှိပါတယ်
တိုင်းညီလာခံကိုတက်ရောက်လာတဲ့ပြည်မြန်မာရဲ့အတွင်မှုဦးဟန်စောကဒီဥပဒေပြဋ္ဌာန်းအကောင့်ထဲပေါ်ရင်ရရှိလာမယ့်အကျိုးတွေကိုအခုလိုပြောပါရတဲ့
။ဟာရမယ်ဆိုလို့ကျွန်တော်အုတ်ချွေစနစ်ကောင်းပေါ်ကျွန်တော်အထောက်ပံ့ကျွန်တော်ပေးနိုင်တယ်။အာဂတိလိုင်ဆောင်မှုတိုက်ဖြည့်ရေးကိစ္စတွေအတွက်ကိုပြောမယ်ဆိုရင်တော့အဲ့ဒီအကျိုးကျေးဇူးတွေကျွန်တော်ကအများကြီးရှိတယ်ပေါ့နော်။နောက်တစ်ခုကကျွန်တော်ပွင့်လင်းမြင်တာမှုဖြစ်စေတယ်ပေါ့။ဟိုပွင့်လင်းမြင်တာမှုရှိတဲ့အတွက်ကျွန်တော်တို့ trust ယုံကြည်မှုကျွန်တော်ရတယ်နောက်ဆက်တည်းပါလာ။နောက်တစ်ခုကကျွန်တော်တို့ပါတယ်ဒီနေ့ကျွန်တော်တို့ ID Locker မှာဂျုံနေရတဲ့ disinformation misinformation တွေကိုပြန်ပြီး check and balance လုပ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ကအဲ့ဒီအချက်လက်တွေနဲ့ပြန်ပြီးတော့ကျွန်တော်တိုက်ဖြတ်နိုင်တဲ့အနေအထားကျွန်တော်ရှိတယ်ပေါ့နော်။အဲ့တော့ဒီနေ့ညီလာခံမှာဆိုရင်ဒီသတင်းသမားတွေကျွန်တော်များဆွေးနွေးတယ်ပေါ့နော်။ Indie Report တွေ live ပို့တယ်သူတို့အလုံးလောက်တဲ့အချက်လက်တွေမရရှိတဲ့အခက်အခဲရှိတယ်ဆိုတာဆွေးနွေးတာတွေ့ရတာပေါ့နော်။အဲ့တော့ဒီလိုဥပဒေနဲ့ပြဋ္ဌာန်းပြီးတော့အဲ့ဒီ report တွေလုတ်ထားရဆိုလို့ရှိရင်သတင်းတွေကအချက်လက်ကောင်းကောင်းနဲ့သူပြောလာဆိုလာနိုင်မယ်။စောင့်ဝါတဲ့ကြာချိန်တွေအားလုံးကျွန်တော်တို့အများကြီးရောပါသွား
။သတင်းအချက်လက်ရပိုင်ခွင့် Right to Information ဥပဒေဟာသတင်းမီဒီယာသမားတွေအတွက်တိကျဥပဒေမဟုတ်ပဲလူတိုင်းအတွက်ဖြစ်ပြီးလူတူချင်းစီရဲ့ဖွံ့ဖြိုးရေးအပါအဝင်စီးပွားရေးလူမှုရေးပညာရေးစတဲ့နယ်ပယ်အသီးသီးဖွံ့ဖြိုးရေးကိုပါအထောက်အကူပြုလာနိုင်မှာဖြစ်ကြောင်းလည်းဆက်ပြောပါတယ်ဒီကနေ့ပြီးဆုံးသွားတဲ့ညီလာခံမှာတိုင်းရင်းသားမီဒီယာမူဝါဒမူကြမ်းထွက်ပေါ်လာရေးအတွက်ဆုံးဖြတ်ခဲ့ကြတယ်လို့2020အထွေထွေရွေးကောက်ပွဲမှာလွတ်လွတ်လပ်လပ်သတင်းယူနိုင်ခွင့်ရရှိရေးကိုပါတောင်းဆိုခဲ့ကြပါတယ်တိုင်းမီဒီယာညီလာခံကိုတိုင်းသာသတင်းမီဒီယာအဖွဲ့14ဘွဲ့နဲ့ဖွဲ့စည်းထားတဲ့ Burma News International BNI ကဥဆောင်ကျင်းပတာဖြစ်ပြီး2013ခုနှစ်ကနေမွန်ရှမ်းချင်းရခိုင်ကယားနဲ့ကရင်စတဲ့ပြည်နယ်တွေမှာနှစ်စဉ်ကျင်းပခဲ့တာဖြစ်ပါတယ်
။ကိုမိုးစောသတင်းပေးပို့သွားတာပါရှင်။ VOA မြန်မာပိုင်းကဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 20.25 နဲ့30နဲ့အပြင် line meter 190တို့ကနေဖန်ယူနာဆင်နိုင်ကြပါရဲ့ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်စက်တင်ဘာလ18ရက်ပုဒ်ထိုးနေ့ညပိုင်းအတန်းလွင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းထုတ်လွှင့်သွားမယ့်10နိုင်တီအစီအစဉ်တွေကတော့လိုင်းဒိုမီတာ25 30နဲ့50အပြင်လိုင်းလက်မီတာ190ရောကနေပြီးတော့တိုးချဲ့ဖန်ယူနာဆင်နိုင်ပါတယ်။အခုညပိုင်းဆက်လက်ထုတ်လွှင့်သွားမယ့်သတင်းပတ်စဉ်ကဏ္ဍတွေထဲမှာတော့လူလူနဲ့ဂျမ်းမာရေးအားကစားသတင်းလွှာတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ညီငယ်ရေးအလားအလာရှိတိုးနိုင်သလားဆိုတဲ့ကောင်းစဉ်နဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်မှကြားဖို့ရှိတာကတော့
ဒီဖြစ်နေတဲ့တိုက်ပွဲတွေရဲ့အနေအထားကသူ့စစ်ဖက်ချင်းတိုက်တဲ့ပြဿနာတွေလူလူကိုထိခိုက်လာတဲ့လူလူကပြတ်မှတ်ချက်ဝင်လာတဲ့အနေအထားပေါ်မှာစစ်ချင်းရှော့ရှာဖို့နောက်ဘက်လုံးကသဘောတူတဲ့အနေအထားတရားကိုကျွန်တော်တော့စောင့်ကြောနေတာပါအဲ့ဒီအနေအထားကြီးတော့မရောက်သေးဘူးလို့ကျွန်တော်ထင်ပါတယ်ခင
်ဗျမြန်မာနိုင်ငံရေးသုံးသပ်သူဦးတန်းစိုးနိုင်ရဲ့ဆွေးနွေးချက်ဒီစိတ်ဒီပိုင်းကိုကြားခဲ့ရတာပါရှင်အပြည့်စုံကိုတော့မကြာခင်တင်ပြသွားမှာပါအခုတော့ဒီကနေ့ရဲ့အပတ်စဉ်ကဏ္ဍရေးတက်ကလူလူနဲ့ဂျမ်းမာရေးကဏ္ဍကိုအရင်ဆုံးထုတ်လွှင့်ပေးပါမယ်ဒီတစ်ပတ်မှာတော့အမျိုးသမီးတွေအနေနဲ့လိန်အင်္ကာကျွတ်နှုတ်ဘူးဆက်ကျွတ်နှုတ်ပိုးကူးဆက်မခံရအောင်ဘလို့အတိပြုနေထိုင်နိုင်မလဲဆိုတာကိုတင်ပြထားပါတယ်။အမျိုးသမီးတွေအနေနဲ့တအိမ်ကောင်းစမ်းသပ်စစ်ဆေးမှုတွေမကြာခဏပြုလုပ်မယ်ဆိုရင်တအိမ်ကောင်းကင်ဆာရောဂါမဖြစ်အောင်ကြိုတင်ကာကွယ်ကုသနိုင်ပါတယ်။အပြည့်စုံကိုတော့ဒေါက်တာတန်စောကမေးမြန်းတင်ပြထားပါတယ်ရှင
်။လိင်ဆက်ဆံမဲ့များတဲ့သူတွေဟာတိမ်ကောင်းကင်ဆာရောဂါဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်တယ်လို့ကျန်းကျင်သူတွေကပြောကြတာပါ။ Gonorrhea, Syphilis နဲ့ရေယုံရောဂါတွေလိုမျိုးလိင်ဆက်ဆံရာကနေတဆင့်ကူးစက်တဲ့ရောဂါပိုးတွေထဲမှာလိင်ငါကျွတ်နှုတ်ဘူးကလည်းတစ်ခုပါဝင်ဖြစ်ပါတယ်။ Human Papilloma Virus လို့ခေါ်တဲ့လိင်ငါကျွတ်နှုတ်ဖြစ်စေတဲ့ရောဂါပိုးဟာလိင်ဆက်ဆံမဲ့များတဲ့သူတွေမှာကူးစက်ခံရနိုင်မှုအခွင့်အရေးများပြီးကူးစက်ခံခဲ့ရမယ်ဆိုရင်လည်းအချိန်ကြာလာတဲ့အခါလိင်ငါကျွတ်နှုတ်ဖြစ်ရာကနေတဆင့်တိမ်ကောင်းကင်ဆာရောဂါအဖြစ်ကိုကူးပြောင်းသွားနိုင်တာပါ။လိင်ဆက်ဆံမဲ့နေအောင်နေထိုင်တာဒါမှမဟုတ်လိင်ဆက်ဆံတဲ့အခါအကာအကွယ်သုံးပြုတာဒါမှမဟုတ်တလင်းတမယားစနစ်နဲ့လိင်ဆက်ဆံဘက်နေအောင်နေထိုင်တာတွေဟာတိမ်ကောင်းကင်ဆာရောဂါမဖြစ်အောင်ကာကွယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့တာဖာမီရဲ့ထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာဒေါ်ရင်ဆိုကပြောပါတယ
်တိမ်ကောင်းကင်ဆာမဖြစ်အောင်ကြိုတင်ကာကွယ်တဲ့နည်းတွေရှိပါတယ်အဲတော့နံပါတ်1အချက်ကတော့သူကအဲခုနကတော့ဟိုကျွန်းတို့ပို့ပေါ့နော်မကူးဆက်အောင်လို့ကာဝယ်ဆေးထိုးတာပေါ့နော်အဲ HPV vaccine ဆိုရယ်ကာဝယ်ဆေးထိုးခြင်းနဲ့လည်းကာဝယ်နိုင်တယ်နောက်တစ်ခုကကြာတော့သူကအဲယောဂပို့ပေါ့ HPV ဆိုရယ်ကျွန်းတို့ပို့ကလိင်ဆက်ဆံရနေပြီးတော့ကူးဆက်တဲ့ယောဂဖြစ်တဲ့အတွက်ကြောင့်သူ့ကိုအမျိုးသားနဲ့ဆက်ဆံတဲ့အခါမှာကွန်ဒွန်သုံးရမယ်ပေါ့နော်အမြဲသုံးရရချင်းနဲ့ကာဝယ်လို့ရပါတယ်နောက်တစ်ခုကတော့ဟိုဟာတလင်းတမယားစနစ်ကိုကျင့်သုံးတာပေါ့နော်အဲအဲ့ဒါနဲ့လည်းကာဝယ်လို့ရတယ်
HPV လို့ခေါ်တဲ့လေယံကကျွတ်နှုတ်ပိုးကူးစက်ခံရပြီဆိုရင်အမျိုးသမီးတွေရဲ့တင်ကောင်းမှာတင်းငယ်တဲ့ပြောင်းလဲမှုလေးတွေစတင်ဖြစ်ပေါ်လာတာပါဒီလိုတင်းငယ်တဲ့ပြောင်းလဲမှုလေးတွေကနေတင်ကောင်းကင်ဆာရောဂါဖြစ်ဖို့အထူးဆိုရင်အချိန်ကာလအားဖြင့်နှစ်နဲ့ချီပြီးကြာမြင့်နိုင်တာဖြစ်ပါတယ်ရေဘူအားဖြင့်အနှစ်20လောက်အထိကြာမြင့်နိုင်တယ်လို့သိရပါတယ်ဒါကြောင့်အမျိုးသမီးတွေအနေနဲ့အသက်30ကျော်လာပြီဆိုရင်တင်ကောင်းစစ်ဆေးမှုတွေကိုမကြာခဏပြုလုပ်ပေးပြီးပြောင်းလဲမှုတွေကိုစောစောစီစီတွေ့ရှိခဲ့မယ်ဆိုရင်လည်းပျောက်ကင်းအောင်လွယ်တကူကုသနိုင်တယ်လို့တာဖာမီရဲ့ထုကုဆရာဝန်ကြီးဖြစ်သူပမောက္ခဒေါက်တာတော်မြတ်တီရာကပြောပါတယ
်အဲကျွတ်နှုတ်ပိုးဝင်သွားပြီလို့ရှိရင်အကြာကြီးနေမှသူကဟိုတင်ကောင်းမှပြောင်းလဲမှုလေးတွေဖြစ်တာပြောင်းလဲမှုလေးတွေစဖြစ်ပြီးရင်လည်းနောက်ထပ်10နှစ်အနှစ်20ကြာတော့မှကင်ဆာဖြစ်တာဆိုတော့အဲ့လိုအခြေအနေတွေရှိရတဲ့ကြောင့်မလို့ကျမတို့ကဒီနော်အိမ်တော်ပြုပြီးတဲ့လူတွေလူကြီးတွေဆိုရင်တော့အသက်30နဲ့အဲဒီအထက်ပေါ့နော်ပြောမယ်ဆို65နှစ်ထိပေါ့အဲ့ဒီမှာပုံမှန်တင်ကောင်းကိုစစ်ဆေးပေးခြင်းအားဖြင့်အဲ့ဒီတင်ကောင်းမှပြောင်းလဲမှုလေးတွေတွေ့လို့ရှိရင်အဲ့ဒါကိုကျမတို့ဟိုနင်းပေါ့
เซกูไปบ่าเลยเซกูไปเองไอ้เฉิงสามมากู้เย็นเนาะตะแกโหปิ่นป้าลูนาอนีเนี่ยเวกู้ลุยาเลยตะแกไมนาลีบ่เนาะกู้ท้องเลยอ่ะไอ้ลุลีลุเชียนอาภิ่นไอ้นอกเซเนี่ยเนเน่เซมาเปียงเลยบ่แม้กินสาผิดชินโหกาโหลุยาบ่ตังงอกินสายอกาหามีมานักงานมาတော့ยินนากินสายอกาปิ่นอมุตุบีมาดุติยาอภิ่นญาตรงกินสายอกาဖြစ်ပါတယ်
ဒုတိယအဖြစ်များဆုံးဆိုပေမဲ့တပြောက်မှုနှုန်းအနေနဲ့ကြည့်မယ်ဆိုရင်တော့တပြောက်မှုအများဆုံးအမျိုးသမီးကင်ဆာရောဂါဖြစ်တာကြောင့်အမျိုးသမီးတွေအနေနဲ့တင်ကောင်းကင်ဆာရောဂါကိုကူယူစိုက်ပြီးကာကွယ်ကုသမှုတွေပြုလုပ်ဖို့လိုတယ်လို့ပေါမောက်ခတောက်တာတော်ရင်ဆိုပါပြောပါတယ်တင်ကောင်းကင်ဆာရောဂါဗမာပြည်မှာရင်သားကင်ဆာပြီးရင်အဖြစ်များဆုံးရောဂါဖြစ်တယ်အဲ့တော့သူကဒုတိယအဖြစ်များဆုံးရောဂါ
ဒီလိုမျိုးတွေအတွက်ကြောင့်သူ့ကိုစောစောစီစီသိရှိနိုင်တယ်เนาะမဖြစ်အောင်လဲကြိုးတင်ကာဝယ်နိုင်တယ်နီးလန်းနေရှိရေရောဂါကိုစောစောတိအောင်ဖော်ထုတ်ပြီးပျောက်ကင်းအောင်ကုသနိုင်တဲ့ကိစ္စရောဂါမျိုးစားတွေထဲမှာတင်ကောင်းကိစ္စရောဂါကလည်းတစ်ခုပါဝင်ဖြစ်ပါတယ်စောစောတိအောင်ဖော်ထုတ်ဖို့လည်းကုသလို့ဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်လည်းတရားရာခိုင်နှုန်းပျောက်ကင်းအောင်ကုသနိုင်တာကြော
ตัวเกณฑ์ไหนมาเลยทุกมาโจเส้นสุราชีเลยเป็นองค์เกณฑ์สามมาเลยโจเส้นเต้นเนี่ยตรงสุราชีเลยไอ้เส้นเต้นสุรุษีเนี่ยอู่ตัวลงว่าอู่ปุ่มมันเป็นพิจารณาไหนเนาะแล้วทุกว่าจะรอตั้งตั้งในไหนเส้นเต้นเนี่ยเนี่ยตรงจารุษีเลยไอ้เนี่ยเรียกว่าพิจารณาอย่างไรก็เอาปูเปี๊ยนเนาะทำโมไอ้เนี่ยไอ้เขยบีรอที่เกณฑ์สามเสรีอู่ตั้งอย่างไรก็เจ้าตัวไหน
ถ้ามองเองแต่จริงๆลูกตาตมีเปียกสมัยลูกส่วนแต่ยังเท่าไรแต่เนี่ยเวียโยกับพี่เด็กไปอ่ะป้าก็ลูกส่วนเจ้าเกณฑ์ไหนเนี่ยแต่ยังไงน้องที่ยังเจ้าเกณฑ์ไหนจริงๆเนาะมีอุดมีเนี่ยเลี้ยงอาจจะโน้บุกุสมัครยังอ่อนที่ดีในไทยบีแต่ยังสัตว์สิ่งมือเรียนจากคณะพิโรยเองแต่ยังสัตว์สิ่งมือเรียนจากคณะพิโรยเองแต่ยังสัตว์สิ่งมือเรียนจากคณะพิโรยเองแต่ยังสัตว์สิ่งมือเรียนจากคณะพิโรยเองแต่ยังสัตว์สิ่งมือเรียนจากคณะพิโ ရင်သားကင်ဆာဘေးရင်အမျိုးသမီးတွေမှာဒုတိယအများဆုံးဖြစ်တဲ့တိုင်ကောင်းကင်ဆာရောဂါကိုဘယ်လိုကြိုတင်ကာကွယ်ရမလဲဆိုတာဒေါက်တာတက်စော်ကလူလူနဲ့ကျန်းမာရေးကဏ္ဍမှာမေးမြန်းတင်ဆက်သွားတာပါရှင်။ VOA မြန်မာပိုင်းရဲ့ဗိုလ်ထုတ်နေကြပဲအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ငင်းချိုင်းအလားလားရှေ့တိုးနိုင်သလားဆိုတဲ့ကောင်းစဉ်နဲ့တုံးသက်တင်ပြထားတဲ့ဦးကျော်စနားရဲ့မြန်မာအရေးတုံးသက်ချက်ကိုတင်ဆက်ပေးမှာပါ။အနာပိုင်းနေတဲ့တိုင်းရင်းသားလက်နက်ကိုင်မြောက်ပိုင်း၄ဘွဲ့တို့ဒီရက်ပိုင်းအတွင်းတွေ့ဆုံခဲ့ကြတဲ့ကျိုင်းတုံဒုတိယဆွေးနွေးပွဲဟာငင်းချင်းအလားလာတွေ့အားရပွဲမရှိသေးဘူးလို့မြန်မာနိုင်ငံရေးတုံ့တက်သူဦးတန်းစိုးနိုင်ကဆိုပါတယ်။တစ်ချိန်တည်းမှာပဲတိုင်းရင်းသားပြည်ထနာအပေါ်တရုတ်ရဲ့အရေးပါမှုကိုတက်မတော်ဘက်ကမလိုလားတဲ့သဘောတွေ့လာရတယ်လို့လည်းဆိုပါတယ်။အသေးစိတ်ကတော့ဦးတန်းစိုးနိုင်နဲ့ဦးကျော်ဆန္ဒတို့ဆွေးနွေးတုံ့တက်ထားပါတယ်။နားဆင်ပါရှင်။
ကျွန်တော်ဒီနေ့ဆက်သွယ်ရတဲ့အကြောင်းကတော့အကိန်းတုံမှာပြီးဆုံးသွားတဲ့ငင်းငင်းဆွေးနွေးပွဲနဲ့ပတ်သက်ပါတယ်။ပထမဆုံးကတော့ဒီဆွေးနွေးပွဲဟာအရင်လုပ်ခဲ့တဲ့ဆွေးနွေးပွဲတွေနဲ့စာရင်အလားအလာကောင်းတဲ့အချက်လက်တွေရှိတယ်ဆိုပြီးတော့တချို့ကသုံးသပ်နေကြပါတယ်။ bilateral လက်မှတ်ရေးထိုးမှုတွေဆောင်ရွက်နိုင်တဲ့အနေအထားမျိုးချင်းကပ်ခဲ့တာရှိတယ်လို့ပြောကြပါတယ်။ဦးသန်းစွန်းနိုင်ကဒီလိုယူဆပါလားခင်ဗျာ
။ bilateral လက်မှတ်ရေးထိုးဖို့ကအခြေခံရသဘောတူညီပြီးသားပါပဲ။သို့တော်ကြားလဲကျွန်တော်တို့စိတ်ကြည့်တာကဘိုင်လက်ဆွဲကိုစိတ်ကြည့်တာမဟုတ်ပါဘူးဘိုင်လက်ဆွဲပြီးတဲ့အခါကျတော့ NC လမ်းကြောင်းကိုသွားတဲ့အခါမှာစီးရင်းနဲ့ပတ်သက်တဲ့ပြဿနာတွေဝန်ဝိုင်းပြဿနာတွေနဲ့ပတ်သက်လို့ပြည်ရဲ့ဘုလူရဲလို့ကျွန်တော်အနေနဲ့ထင်တယ်အဲ့ဒါတွေမပြည်လည်လို့ရှင်ဆက်ပြီးတော့တိုက်ပွဲဖြစ်နေဦးမှာပဲလို့ကျွန်တော်ယူဆတာပ
ါနောက်ပြီးတော့ဆွေးနွေးပွဲမှာတက်ရောက်လာတဲ့ပုဂ္ဂိုလ်တွေထဲမှာနိုင်ငံတော်ရှိနေကြုတ်တို့တမနာကဒုတိယဗိုလ်ချုပ်ကြီးရာကြီးတို့တက်ရောက်ကြရဲဆိုတော့တော်လေးအစင်းရင်ပုံကိုတက်ရောက်တယ်လို့လူတွေကသုံးသပ်ကြပါတယ်အဲ့ဒါကိုအကောင်းမြင်လို့ရတာခင
်ဗျကျွန်တော်ဆိုအဲ့ဒါမျိုးတော့အကောင်းမြင်နိုင်သေးဘူးလို့ထင်နေကြဥဒ္ဒဆန္ဒပါတယ်လို့ဆိုတော့ဒုတိယဗိုလ်ချုပ်ကြီးရာကြီးဆိုတာကလည်းဒီရင်စီမသူလည်းပါတာပဲလေအဲသူကအဲ့ဒီမှာဥပဒေပဲသူကပါကိုပါမှာလေနောက်အစ်ကြီးကျုပ်တို့ပါတို့ပါတယ်ဆိုတာကဥပဒေကြောင့်သဘောအရာဖြစ်တာပေါ့နောက်တစ်ခုကရေဘူးအဖြစ်ပြောလို့ရှိရင်သူကဘိုင်လက်ထရယ်လက်မှတ်ရေးထိုးရေးကရေဘူးအဖြစ်ဟိုအခြေခံရသဘောတူပြီးသားလေအဲ့ဒီတည်းမှာအဓိကသူတို့ဖြစ်ကြတဲ့ပြဿနာကကျွန်တော်လေးဘွယ်လုံးလက်မှတ်ထိုးမယ်တစ်ဘွယ်ချင်းလက်မှတ်ထိုးရဲဆိုတဲ့ကိစ္စပဲဟိုနှိမ့်နေရတာအဲ့တော့အဲ့ဒီဟာကိုအခုကတစ်ဘွယ်ချင်းမထိုးမယ်ဆိုတာဖြစ်ရောက်လာတာလားအဲ့ဒါဆိုရင်လည်းဒါတော့နည်းနည်းကောင်းတယ်လို့ပြောနိုင်တာပေါ့ဗျာဒါပေမဲ့ပို့ပြီးတော့အခရာကြတဲ့ပြဿနာက I let one lemma you to be losing. Send me the Tama de Gisa. No, now we all since no chamu simini. We had to know your linear cabalan solution. Fishing Joshai. No, now we all the first that the general, Niari, Tata Mama, Simian, Sigan and Chamanai.
No, the food lunch of Mira Songa Jena, a good Loma. ตําหนอกากวยอุซิจุกกาอตอเลตบอราเปียวเปียงหมู่ฤโกปะลาเรโลตวยาบ่เลยสรสู้เยตบอราเปียวเปียงมาหาตัวนักงานเยฉินันตะคูคลั่นลาโลเลเวต้องแซ่เสียชินเนี่ยบ่เลยตะเกลอสู้โกไนกาไอ้โลนายีมั่นเจนเนี่ยผิดๆไอ้โลเปียวเปียงเนี่ยตบอราปะลาเรสุยงอดีญญญญซุนเวมากาวเนี่ยอจุเตอหมู่ผิดมะล่ะนายอูล่ะเนี่ย
အခုတော့ဒါကကွေဦးစီးချုပ်ရဲ့လှူရှားမှုတွေကတော့နည်းနည်းပြောပြောင်းနေလို့ကျွန်တော်မြင်ပါတယ်ခင်ဗျာသို့တော့ဘယ်ပေါ်မှာပြောပြောင်းတာလဲဆိုတော့ကနိုင်ငံတကာကသူ့ကိုသူနဲ့ဒီထိတ်တန့်စစ်ကောင်းဆောင်တွေကိုအရင်ယူဖို့အတွက်တော့အယူစီလို့ဘာတွေကဖိအားကြီးများလာတဲ့ပုံမှာအဲ့ဒီလှူရှားမှုတွေပေါ်ပြလာပါသို့တော့ခြားတစ်ဖက်ကဒီနေ့ ตัวต่อมาเป็นเนี่ยเราง่ายๆก็สาลงหมดแต่ว่าตู้ชื่อเลยสัวอาชีพงานยะตัวทุกทีเป็นปอเปียโหเอนเอลดีเนี่ยปัดตัดไปแล้วปูไปแล้วผู้กองส่งเนี่ยโกเนี่ยอนุตาเปลี่ยนเป็นเนี่ยอยู่สัวตบอราเนี่ยก็ใต้ชื่อตัวมันไม่อยากรู้จนเราอยู่ซะบาเลยเนาะเออแล้วสรว่าตะชุบแบบนี้มาတော့เนาะเปลี่ยนแปลงหมู่นี้ด้วยบาเลยดีมาแล้วอู้
이제부기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기기
นี่ถ้าจะมีบ่อย่างเนาะฉันเราดูนี่เนี่ยถ้าเป็นเงี้ยเนี่ยมาบ่เนาะอาเวพี่ๆจะเอาเปล่าดูไปอาเวเปล่าๆๆฉันเราดูว่าจะจู่ๆอะไรเนาะดูตอนเนี้ยแหละฉันเราชื่อสิเนี่ยไดตาที่ยกพวกเราการะคู่ต้องจี้เอาเหมือนกันมาเลยอ่ะตัวเนี้ยอะคือฉันเราได้ดูชีวิตผู้ติดอยู่โหมาเล่นเนี่ยท่าเลยสุดาดีจ้าดีจ้าอีเพ่นนี่ได้บ่ดีเนี่ยถ้าก็ตัวสิ่ผัดชินไตเตะปฏิบัติน่ะเด
ลูรูที่ได้ละลูรูอ่ะเป็ดมาเทวนละเนี่ยนิทาบ่มาสิสิช่อชาบ่เนี่ยเป็ดลงมาตะฮอดูเนี่ยอนิทาเนี่ยกูจะเนาะอ๋อสร้างเปลี่ยนนี่ล่ะวะไอ้นิทานี่ก็ไม่อยากได้รู้จะเนาะเทมาเลยครับเนาะตะคูอ่ะอีตักกูสุรุยะฎาติไข่ดีดามาอาชีชาควินปีแม้กิจาบ่ละอุเยจีว่าแหละไอ้กิจามาปีเลยงอดีสุนิเวเสตโตနိုင်มั้ยเทมาล่ะครับเนี่ยอ่ะจนเราเจอได้ดีจัดนะสรอไข่มามันเยอะได้รู้ป่ะ
အခိုင်အမာပြောရလို့ရှိရင်အဲ့ကြံတနာကိုတတ်မလို့ကလက်တွေ့ကြကြအမိမအပြည့်ဘူးဆိုရင်ဒီစင်းလို့ကဆက်ပြီးလုပ်ဖြစ်မှာမဟုတ်ပါဘူး။နော်အဲ့တော့ရဟန်းကြီးကအချီအောင်နေနေဖြစ်တယ်ဒါကြောင့်မို့အဲသူတို့ကိုချင်းဒီနယ်ကိုပြန်ရမယ်ပြန်တော့ရမယ်ဆိုတဲ့ကိစ္စဟာတဘာဝလည်းမကြောက်ဘူးလက်တွေလည်းမကြောက်ဘူးအဲ့ဒီကိစ္စမှာဆက်မလို့ကပျော်ပြောင်းစွာသဘောထားတဲ့နေလို့ကျွန်တော်ထင်တယ
ဟုတ်ကဲ့အေးကိုချင်းကနေပြီးတော့အစတော့ကချင်းမှာပဲပြန်နေရမယ်နောက်တော့ရှမ်းဘက်ကိုနေပြန်ပြည့်တယ်လို့လည်းပဲတလောတော့ငါကြားလိုက်ရပါတယ်အဲ့ဒါဘလောက်ထိရောက်တယ်လိုက်ရောမှုလည်းခင်ဗျာတကယ်တော့အဲ့လိုလိုက်ရောခဲ့တာပြောပါကတမ်းတော့က
အော်အဲ့ဒီကိစ္စတော့ကျွန်တော်ကအေးရရှမ်းမြောင်းနဲ့ရွေကျဲရရောသူတို့လက်ရှိနေသားရရောအဲ့ဒါတပောင်းကြောက်လို့ထင်ပါတယ်ခင်ဗျ။ဟုတ်။အဲ့တော့အခုကကျွန်တော်ရခိုင်ကရှောင်းနေမြို့ကခုကဟုတ်သေးရဲ့လား။အခုကရခိုင်မြောက်ပိုင်းမှာရှိနေခုနှစ်မြောင်းနယ်လုံးမှာဒီလိုရှမ်းမှုတွေကဖြစ်နေတယ်။အဲ့တော့အဲ့ဒီဘွဲတွေအားလုံးကိုချမ်းပါတော်၎င်းကချင်းပါတော်၎င်းညီရပြားမယ်ဆိုတဲ့ကိစ္စတွေက ဒီနေ့မှာလေနော်
มาเรียนกูน่ะเปลี่ยนเนี่ยดิชั้นเหมี่ยวเลยชั้นเหมี่ยวเลยที่ไทยอยู่อีลูกชั้นเนี่ยเดี๋ยวบ้านใส่เนี่ยโอเคจนเราดูไม่เห็นอ่ะอุตสาหกรรมไงสุดท้ายเจอกันดูเว้ยนั่งกันกับพี่อารีย่างปัญญาลูกเจอเนี่ยมาแล้วนั่งกันเดี๋ยวเราพี่อาร์ไปดูแต่ยุคจีก็เราดัดต้นอาร์ไปดูเว้ยสวยไหมที่มาเลยสุดท้ายเราดัดต้นอาก็ดีใจมาเปล่าที่ Bobi tiap ni balai, nampak ni ngan ye pihak ni tiap ye tuan abah apa Bobi yo, ni mah ngan ye kencing mah si Bobi jauh si melut si malak ni.
Ah, elah ni betulu, nampak ni ngan ngan pihak aja kencing ni mah, oh, asalu biru lusa muri ni pada depan tengah apa. Tiap ye tu nak jadi kerja tu, tu ye Bobi wa kencing ni, jadi jauh biru ni sedang muda. โอ้ใครมาทุรงี้เอาไอ้แล้วเนี่ยพออยู่ตัวดีกว่าอุดีแล้วเออแล้วประมาณนี้นี่เนี่ยจะตั้งนานกูเลือดอาบเนี่ยเปลี่ยนใจดีพิเศษไม่ใจดีพิเศษที่เราไปชิมาชีเนี่ยพอที่อาลูกฮะเจ้าเย่พี่อาเนี่ยเจ้าเย่จะบอกเราดีจอลนี่เนี่ยมีทำชีบเอาเออแล้วน้องนี่งานอ่ะประมาณนี้บอกชีเรื่องเป็นเด็กเจ้าเย่เป็นเด็กอ่ะปูเล็กชีเด็กเป็นเล็กสูงเนี่ยชีวายโยชีโย เนาะลงยงยี่เนาะเออแล้วการเราจะนั่งชั่งที่หัวเบ็ดดีเว็บที่เช่นนี้อินดี้เจ็บแบบนั้นเช่นเดียวกันเนาะทำไมสัญญาที่แบบนั้นเลยไม่ใช่บ้างเออที่แบบนั้นเลยฮะนั่งแต่งอ่ะจะนั่งรูปเอาเป็นประเด็นในเนื้อสุราอาสารูอินดี้เนี่ยประเด็นของประเด็นบ้านเนาะดูตัวนี้เลยเออเจ้าเย่เอาเป็นประเด็นมือว่าเราฉะนั้นที่เนี่ยเรื่องลูก
เมนูที่อบิวาลันยังมาเพียร์เมนูวัลุกชาเมนูเดบาลุกบิมันยาลุกบิมันส์เพียร์ที่เดียดจะเสียงยาลาลุชินเอริยังอาจุริมันต้องการในมือจะนวลกิซาบาลโอเคแต่ยุคกับบาฟิโลนิยังยี่สบอดุนยูยาร์ที่มันตุนเดเลยแต่ยุคกับพี่อาวุกนัดไอ้นายอาจุริมันลุงสันนิโดเลเบอันนั้นไปนิเบกันลุงสันนิลุมยาลาดูริมอดแต่ยุคกูนัยกับพี่ส่งพี่
มันยังได้ที่ต้นมะพร้าวล่าสุดเลยเปลี่ยวมั้งเนี่ยเป็นตัวอะไรโอเคเออเราไอ้ตัวตัววันนั้นคุ้มลงลูกเดียวไหนมาเลยตัวเดียวกันเมนูที่ลูกชามูรีมันลงในรอบบ้านยาลูกที่ว่าเมสโลชินเนาะตอนนี้พวกที่จีนเนี่ยดูยังเสียงยี่ก็จะชอบลงอีดีตัวเราไม่ใช่เก็บเอาไม่ใช่เลยด้วยไอ้ที่นี่ที่เลือดตัวต้นบูมามูบ่าวแต่เมื่อคุณดูที่วันนี้บ้านเป็นลาลูกดาตัวเปลี่ยวแล้วกูเนาะ แต่เมื่อเอลูกยศสุลามุบอกมาเลือดอาเซียนที่นี่บาดเจ็บนี่เลยเหรออะคุณที่จำเราก็เจ้าบีเนี่ยบาดเจ็บด้วยตัวเรามาอาเจียนก็เลยสายเนี่ยโอบีเจมมาแล้วเลยที่ช่วงนี้วันนี้บาดเจ็บมีอาวุธยุ่งเฉยๆกันมาเลยเจ้าบีอยู่ยุ่งเฉยๆมีเนี่ยบาดเจ็บด้วยจำเราตัวเราข้าวดีๆเพียงเลยสุนุราเราบอกมาบีเนี่ยบาดเจ็บด้วยตัวเราสักคนหนึ่งเนี่ยนอนหลับอยู่จำเราเลยอาเก็บชักปุ่งยาวเลยตรงที่อาคุณหันด้านลู่เลย
ตัวเล็กหนาดีตัวใหญ่บาร์เลยแต่ก็คือเลชิเสียงยังเป็นแบบเดียวกันตอนนั้นต้องดีกันมีท่าบ้างยังใจยังลาลาชิโดนในลาสุเรกังเซเนตงตัดเต็มยาทาร์เรอุจโจสนายมีมาอายตงตัดเชโกนาเซนเคียร์บาเชนอะคุราวิโอเอ็มยามาวันยังทุลุนเชตุกุเชิงยูนิยามยูนาร์ฮงในเมโมบายแอปกูเปลุยายูในเดลสุรานาเซนจิอาอามา VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ် 3 ဖုန်းတွေရော iOS စနစ် 3 ဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကို ထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့ သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကိုအီးမေးလ်ရေးသားပေးပို့နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်တင်ဆက်နေကြအင်္ဂစားသတင်းလွှာကဏ္ဍပါ။အင်္ဂစားလောကကထူးခြားတဲ့သတင်းတွေအပါအဝင် 2019မြန်မာ
Nyama Internet Series Jetong Pian Madrin, England Premier League Bolong Drin, Tiyo Nangama Chimbari Kaba Basketball Drinne, US Open Tennis Fury Apawin, Dinbak Nangan Copenhagen Ma Chimbari, Simi Marathon Apie Pian Madrin Nune Du, Kaba Tawanga Tuchare Agza Drinigo Kuyanenga Suzi Din Seta Valishin.
မင်္ဂလာပါကျွန်တော်ရန်နိုင်ပါဖီအိုရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်2019မြန်မာ International Series ချက်တောင်ပြိုင်ပွဲမှာတော့မြန်မာချက်တောင်ကစားသမားတထားသူသားဟာအချိုးပိုလွေးပွဲမှာရေးနိုင်ပြီးတော့တတိယပဲရခဲ့ပါတယ်တရုတ်နိုင်ငံမှာကျင်းပတဲ့2019ကမ္ဘာဖလားဘတ်စကတ်ဘောပြိုင်ပွဲမှာတော့စပိန်ကနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်ဒန်မတ်နိုင်ငံမှာကျင်း ဖြစ်ပါတယ်ဗျာ။အရင်ဆုံးတော့2019မြန်မာ International Series ချက်တောင်ပြိုင်ပွဲနဲ့စကြပါတယ်။2019မြန်မာ International Series ချက်တောင်ပြိုင်ပွဲကိုတော့ပြီးခဲ့တဲ့ September 10ရက်နေ့ကနေ15ရက်နေ့ထိရန်ကုန်မြို့မှာကျင်းပခဲ့ပြီးတော့ဒေသတွင်းကချက်တောင်ကစားသမားတွေလာရောက်ရှင်မြိုင်ခဲ့ပါတယ်။ဒီပွဲမှာတော့အခုတလောနိုင်ငံတကာပွဲတွေမှာအနိုင်ရပြီးတော့နာမည်ကြီးနေတဲ့မြန်မာချက်တောင်ကစားသမားမတ်သထားသူသာတယောက်ကတော့ semi final မှာအင်ဒိုနီးရှားကဘာတာရီကို၂ပွဲပြန်နဲ့ရှုံးနိုင်ပြီးတော့တတိယပဲရခဲ့ပါတယ်။အမျိုးသားတူချင်း final မှာတော့အိန္ဒိယကဓမာမကအင်ဒိုနီးရှားကကာရိုနိုကို၂ပွဲတစ်ပွဲနဲ့နိုင်ပြီးတော့ပိုဆွဲသွားခဲ့ပြီးတော့အမျိုးသမီး final မှာတော့ဖမ်မဝါဒီကတထားသူသာကိုအနိုင်ရခဲ့တဲ့ဘာတာရီကို၂ပွဲပြန်နဲ့နိုင်သွားပါတယ်။အမျိုးသားနှစ်ယောက်တွဲမှာတော့အင်ဒိုနီးရှားကထိုင်းကို21-16 21-15 နဲ့နှစ်ပွဲပြန်နိုင်သွားခဲ့သလိုအမျိုးသမီးနှစ်ယောက်တွဲမှာလည်းတရုတ်တိုင်ပေကထိုင်းကိုပဲ21-18 21-19နဲ့နိုင်သွားခဲ့ပါတယ်။အမျိုးသားအမျိုးသမီးနှစ်ယောက်တွဲမှာတော့တရုတ်တိုင်ပေကထိုင်းကို21-13 21-14နဲ့နှစ်ပွဲပြန်အနိုင်ရပြီးတော့ပိုဆွဲသွားကြပါတယ်ခင်ဗျာ။ဘောလုံးသတင်းတွေဘက်ကိုဆက်ရရင်တော့ MNL မြန်မာ National League အမဘေးဘောလုံးပွဲမှာတော့ရှမ်း United အသင်းကချန်ပီယံဖြစ်သွားပါတယ်။စက်တင်ဘာ15ရက်နေ့ကကစားခဲ့တဲ့ MNL အမဘေးပွဲနောက်ဆုံးပွဲစဉ်မှာရှမ်း United အသင်းကရခိုင် United အသင်းကို2ဂိုးတကူနဲ့နိုင်သွားခဲ့တာပါ။ဒါကြောင့်ရှမ်း United အသင်းဟာဒီနေ့အမဘေးပွဲစဉ်တစ်လျှောက်မှာ12ပွဲနိုင်10ပွဲတည်နဲ့ရှုံးပွဲမရှိဘဲရမစုစုပေါင်း46ပွဲရပြီးတော့ MNL မြန်မာ National League အမဘေးချန်ပီယံဖြစ်သွားခဲ့ပါတယ်။ရော်ဒီ United အသင်းက12ပွဲနိုင်10ပွဲတည်2ပွဲရှုံးနဲ့44မှာရပြီးဒုတိယရန်ကုန် United က12ပွဲနိုင်9ပွဲတည်3ပွဲရှုံးနဲ့တတိယရပါတယ်။ရန်နာဘုံအသင်းကတော့9ပွဲနိုင်9ပွဲတည်10ပွဲရှုံးနဲ့ဒီနေ့မှာသရုပ်ထပဲရခဲ့ပါတယ်။ဒဂုံ FC နဲ့ချင်းလန်းအသင်းတွေကတော့အဆင့်17နဲ့12ရပြီးတော့ဇယားအုပ်ဆုံးမှာရှိတာကြောင့်တန်းစင်သွားခဲ့ရပါတယ်ခင်ဗျာ။အခုတစ်ပတ်အင်္ဂလန် Premier League MLB ဘောလုံးပွဲတွေမှာတော့ Liverpool နိုင်ပွဲဆက်ပြီးတော့ Champion Man City အသင်းရင်းနှီးခဲ့ပါတယ်။စနေနေ့ကပွဲမှာ Liverpool က Newcastle ကိုမာနီနဲ့ဆာလာတို့အတွင်းနဲ့ဂိုးတွေနဲ့3ဂိုးတကူနဲ့နိုင်ပြီး Spurs ကလည်း Crystal Palace ကို4ဂိုးကိုမရှိ Chelsea ကလည်း Wolves ကို5ဂိုးတကူနဲ့နိုင်ပြီးတော့ Manchester United ကတော့ Leicester ကိုအင်္ဂလန်မှာ2ဂိုးကိုမရှိနဲ့နိုင်ပါတယ်။ Champion Man City ကတော့ခုနှစ်မှာ Premier League ကိုတက်လာတဲ့ Norwich အသင်းကို3ဂိုးတကူနဲ့ရှုံးသွားပါတယ်။ဒါဟာ Man City အတွက်တော့အခုနှစ်ဘောလုံးရာသီမှာပထမဆုံးရှုံးပွဲလည်းဖြစ်ပါတယ်။ Man City ကိုနိုင်ရတာနဲ့ပတ်သက်ပြီး Norwich အသင်းနီးပြပြောတာကတော့
It was complicated to prepare this on this game but yeah just can praise the Lads because they fulfilled everything what we
ဒီပွဲတွေကအတော်လေးကိုခက်ခက်ခဲခဲပြင်ဆင်ခဲ့ရတာပါ။ကျွန်တော်ကစားသမားတွေကိုအကြီးကြီးဖို့အတွက်စကလုံးတော့ရှာလို့မရပါဘူး။သူတို့အစွမ်းကုန်ကစားခဲ့ကြပါတယ်။ဒီကတည်းကအတွင်းသူတို့အကောင်းဆုံးလုပ်ခဲ့ကြပြီးအသင်းရဲ့စိတ်ဓာတ်ရောစူးစီးမှုရောရန်ကောင်းပြီးရဲရဲတင်းတင်းကစားနိုင်လို့အခုလိုနိုင်ရတာပါဒီကြလကအားပေးတဲ့ပြည်သက်အပါအဝင်အသင်းလုံးနဲ့ဆိုင်ပြီးစိတ်ကိုဂုဏ်ယူဖို့ကောင်းပါတယ်အခုလိုမျိုးကဘာကျော်နီးပြကြီးနဲ့ဘောလုံးသမားတွေနဲ့ဖွဲ့ထားတဲ့ကဘာအကောင်းဆုံးအသင်းကြီးကိုကျွန်တော်တို့လူပိုက်ဆံသိမ့်မသုံးနိုင်တဲ့အသင်းငယ်လေးကနိုင်လိုက်တဲ့အတွက်ဂုဏ်ယူပါတယ်အသင်းအတွက်အလွန်ကောင်းတဲ့အရာလက်ပ
ါတင်းငွေနေကအာစနယ်နဲ့ဝတ်ဖို့တို့ကစားခဲ့ကြပြီးတော့အာစနယ်အသင်းဟာ2ဂိုးနဲ့ဥဆောင်နေပြီးမှနှကိုးပြန်ပေးလိုက်ရတာကြောင့်နောက်ဆုံးမှာနှကိုးစီတီကျသွားခဲ့ပါတယ်ခင်ဗျာပြောင်းနိုင်ငံမှာကျင်းပတဲ့2019ကမ္ဘာဘတ်စကတ်ဘောပြိုင်ပွဲမှာတော့စပိန်အသင်းကအနိုင်ရပြီးတော့ကမ္ဘာချန်ပီယံဖြစ်သွားပါတယ်ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာစပိန်ကအာဂျင်တီးနာကို95-85မှတ်နဲ့အနိုင်ရပြီးတော့ကမ္ဘာချန်ပီယံစုကိုရသွားပါတယ်တတိယနေရာလူပွဲမှာတော့ပြင်သစ်ကဩစတြေးလျကို68-59မှတ်နဲ့နိုင်ရပြီးတတိယရပါတယ်။နာမည်ကြီးအမေရိကန်အသင်းကတော့ဒီနေ့မှာအဆင့်9ပဲ ရခဲ့ပါတယ်ခင်ဗျာတင်းနစ်သတင်းလေးပတ်မှာတော့နယ်ဇီလန်နိုင်ငံကကမ္ဘာအဆင့်တင်းနစ်ကစားသမားဟောင်းကင်ကလိုက်စ်ချာဟာတင်းနစ်ပြိုင်ပွဲတွေကိုတကြောပြန်လာဖို့အတွက်လုပ်နေပါပြီ2008ခုနှစ်မှာသူမဟာဒိုင်ယာရီကြောင့်အသက်23နှစ်အရွယ်မှာတင်းနစ်ကစားတာကနေပထမချိန်အနားယူခဲ့ပါတယ်အဲဒီနောက်တော့2009မှာတခါတင်းနစ်လောကကိုပြန်ဝင်လာခဲ့ပြီးတော့ US Open ကိုနှစ်နှစ်သက်တိုက်ရခဲ့ပါတယ်အဲဒီနောက်တော့2011မှာ Australia Open ကိုအနိုင်ရခဲ့ပြီးတော့2012 US Open တင်းနစ်ပြိုင်ပွဲအပြီးမှာတင်းနစ်ကစားတာကနေဒုတိယချိန်အနားယူခဲ့ပါတယ်အခုဒီချိန်ပြန်ကစားဖို့ဆုံးဖြတ်လိုက်တဲ့အတွက်ဒါဟာသူ့အတွက်တော့ဒုတိယအချိန်အနားယူလိုက်တာကနေပြန်ပြီးတော့ကစားတာပါ Clyster ကတော့သူ့အတွက်ဒါကစိန်ခေါ်မှုတစ်ခုဖြစ်ကြောင်းတင်းနစ်ကစားရတာကိုသူ့အနေနဲ့ကြိုက်နေတုံးပဲဖြစ်လို့ကစားဖို့ဆုံးဖြတ်တာဖြစ်တယ်ဆိုပြီးတော့ပြောပါတယ် Clyster ဟာစုစုပေါင်း Grand Slam 4ချိန်အပါအဝင်စုဖလားပေါင်း52ချိန်အနိုင်ရမှုတာဖြစ်ပါတယ်ခင်ဗျာ Denmark နိုင်ငံမှာကျင်းပခဲ့တဲ့ Copenhagen Half Marathon လို့ခေါ်တဲ့တစ်ဝက်မာရသွန်ပြိုင်ပွဲမှာတော့ကမ္ဘာစံချိန်တစ်ခုကိုတင်လိုက်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကကျင်းပခဲ့တဲ့ဒီ Copenhagen တစ်ဝက်မာရသွန်မှာကင်ညာနိုင်ငံက Jeffrey Kawara က58မိနစ်31စက္ကန့်နဲ့အနိုင်ရပြီးတော့ကမ္ဘာစံချိန်တင်ခဲ့တာပါဒါဟာမိနစ်က Spain နိုင်ငံ Valencia မှာ Ibrahim Kempton တင်ထားတဲ့စံချိန်ထက်18စက္ကန့်လျှော့ပြီးတော့စံချိန်တင်လိုက်တာဖြစ်တယ်ဆိုတာပြောကြရင်းနဲ့ပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်ဗျာ
တပတ်အတွင်းအားကစားသတင်းတွေကိုကိုရန်နိုင်ကစူးစီးတင်ဆက်သွားတာပါရှင် VOA ကနေအခုအတန်းလွှင့်နေတဲ့တနအိစာအစီအစဉ်အလုံးကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာလေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာရိုက်ကနေစာပို့မယ်ဆိုရင် VOA American Dan မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bemi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သွားရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ပြောရင်မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။မနေ့ပြန်ဇာတာပင်နဲ့မနေ့ပိုင်းထုတ်လွှင့်ချက်တွေမှာတော့အခုညပိုင်းမှာတင်ဆက်သွားတဲ့အစီအစဉ်တွေကိုပြန်ပြီးတော့နားဆင်ကြမှာပါ။လိုင်းဒိုမီတာ30 40 48နဲ့50တို့ကနေဖန်ယူနားဆင်နိုင်ပါတယ်ရှင်။အခုတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချက်ကိုကိုအောင်လင်းဦးကပြောပြပေးပါအောင
်။ဆိုရီအာရေဗီယာနိုင်ငံကယင်းနယ်လုပ်ငန်းတွေကိုမစ်ဆိုင်းတုံးတွေအဝေးထိန်ဒရုန်းယာဉ်တွေနဲ့တိုက်ခိုက်မှုတွေရဲ့လက်တွေအဖြစ်အမေရိကန်ကယူဆထားတဲ့အီရန်ပေါ်စီးပွားရေးတန်ခတ်မှုတွေသိသိသာတိုးမြင့်သွားတဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကဒီနေ့ပဲပြောလိုက်ပါတယ်။တန်ခတ်မှုတွေကြောင့်အကြီးအကျယ်ထိခိုက်နေတယ်လို့အမေရိကန်ရဲ့ရှေ့ကပြောနေတဲ့အီရန်စီးပွားရေးပေါ်ချမှတ်ထားတဲ့တန်ခတ်မှုတွေကိုထပ်မံတင်းချက်ဖို့ဗန်နိုင်းယိုဝန်ကြီးစတီဗင်မနူချင်ကိုညွှန်ကြားထားတဲ့အကြောင်းသမ္မတထရန့်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုပေမဲ့အသေးစိတ်ကိုတော့ပြောဆိုမထားပါဘူး။ဒီဇွေးနိုင်ငံယူကော့ဘွယ်မှာလက်ရှိရလဒ်တွေရဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူးရဲ့လေခွတ်ပါတီကလွှတ်တော်မှာအမတ်နေရာအများစုနဲ့အစိုးရမဖွဲ့နိုင်တဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်။ဝန်ကြီးချုပ်ကိုအဓိကစင်ကော်နေတဲ့စစ်တပ်အကြီးခေါင်းဘန်နီကော့ဆယ်ဘလူးအန်ဝိုက်ပါတီကလည်းအလားတူအပြတ်တအနိုင်နေရာပဲဖြစ်နေရတာပါ။အမေရိကန်မြေသားလူညိုအချံပေးရာထူးအတွက်ရောဘတ်စီအိုပိုဘရိုင်ကိုသမ္မတဒေါ်နယ်ထရန့်ကရွေးချယ်လိုက်ပါတယ်။ပြည်ကသတင်းပတ်ကပဲရာယူကနေဖေရှားခံရတဲ့ဂျွန်ပေါ်တနီယာကိုအစားထိုးဖို့အတွက်နိုင်ငံခြားရေးဝန်ကြီးဌာနလက်အောက်ကတရားခံဖမ်းဆီးမှုဆိုင်ရာဌာနမှာသမ္မတရဲ့အထူးတန်တမန်ဖြစ်တာဝန်ထမ်းဆောင်နေတဲ့အိုဗရန်ကိုရွေးချယ်လိုက်တာဖြစ်တဲ့အကြောင်းသမ္မတထရန့်ကတွစ်တာကနေအသိပေးခဲ့တာပါ။အာဖဂန်နစ္စတန်နိုင်ငံနာကာပြည်နယ်ရဲ့မြို့တော်ဂျနရယ်လက်ပတ်ကအလက်ထရောနစ်မပုံတွေထုတ်ပေးတဲ့ဌာနမှာတိုက်ပွဲတွေပြင်းထန်ဖြစ်ပေါ်နေပါတယ်။ဒီနေ့နေ့လယ်ပိုင်းမှာပဲမှတ်ပုံတွေဌာနအဝင်ကိန်းမှာပောက်ကွဲမှုဖြစ်ခဲ့ပြီးတဲ့နောက်တက်ခတ်သူတွေအများပြားရုံးဝင်းနဲ့ဝင်လာတာဖြစ်တဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးရုံးပြောခွင့်ရကပြောပါတယ်။တက်ဖွဲ့တွေဆက်လက်ဖြစ်ပေါ်ရကအ ထူးတပ်ဖွဲ့ဝင်တွေရုံးဝင်းကိုဝိုင်းရံထားပြီးအ ਨੇ ဆုံးဝန်ထမ်းတစ်ဒါဇင်လောက်ကိုကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောပါတယ်
တရင်အချင်းချက်ကိုကောင်းလုံးကြီးညာပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးအသံဖိုင်းအင်ဂျင်နီယာကတော့ Justin Twitch ဖြစ်ပါတယ်။ VOA American အသံရဲ့မနက်ဖက်မြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီအစီအစဉ်တွေကို92.32 kHz 9335 92.40 kHz 9480 92.48 kHz 6350နဲ့ 92.190 kHz 9395တို့ကနေဖိုင်းယူနိုင်ပါတယ်။သတ္တရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းထူးပဲကျေးဇူးတင်ပါတယ်။ကျမနင်္ဂလာပါ။
This program has come to you from the Voice of America, Washington.